Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မတ်လ13ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 1925နဲ့30မြစ်တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မဆွမ်မမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမဆွမ်မနဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတကာအကူအညီပေးအေဂျင်စီတွေကဂါဇာကိုစားနပ်ရိက္ခာတွေထောက်ပံ့ပေးဖို့ကြိုးစားနေကြပါတယ်။စစ်ပွဲအတွင်းထွက်ပြေးတဲ့စစ်ကောင်စီတပ်သားတွေကိုပြန်ပို့ဖို့လုပ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကိုလူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်ဆိုတဲ့ထိတဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်နေနားဆင်ရမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်လွတ်မြောက်ရေးတပ်မတော် KIA ဌာနချုပ်လိုင်စာမြို့အနီးကဘွမ်ရဲဘုံစခန်းမှာတော့ဒီကနေ့တနေ့ကိုနှီးပါတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းကနေအပြင်းထန်ခုခံတိုက်ခိုက်နေပါတယ်။
ကျွန်တော်တို့ဒီလိုက်စားနာပုံလေးတောင်းလာတော့ဒီမနေ့တော့ကြည့်ဖို့ခုနကရှိနေယူတဲ့ကနေတိုက်ပွဲဖြစ်တာဒီနေ့ကုန်လေးပြောရပါပေါ့ဆက်ပါဆက်ပဲကနေလေချောင်းနေတာဖြစ်တာ
ဒီသတင်းအပြည့်စုံတဲ့အတူမန္တလေးတိုင်းမြင်းကြံမြို့နယ်တဲ့ကကြေးရွာတွေကိုတော့စစ်တပ်ကနေမြေရှင်းလေးလုပ်နေပါတယ်ဒေါ်ဆန်းစုကြည်ရဲ့အမှတ်54နေအိမ်ကိုတော့လာမယ့်မတ်လ20ရက်နေ့မှာလေလံတင်ဖို့အတွက်တရားရုံးဆုံးဖြတ်ချက်ကိုဒေါ်ဆန်းစုကြည်ရှေ့နေတဲ့ဘက်ကပြင်ဆင်ပေးဖို့တင်သွင်းနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့အတူပြပြပေးပါမယ်ရှင်
ငမ်မုံခေါင်ပါမှုဟာစစ်လက်နက်တစ်ခုဖြစ်လာတယ်လို့ EU ထိပ်တန်းတန်တမန်ကပြောပြီးတဲ့နောက်အလူရှင်နိုင်ငံတွေအကူအညီပေးအေဂျင်စီတွေနဲ့စေတနာရှင်တွေကဂါဇာကိုကုန်းချောင်း၊လေချောင်းနဲ့ရေချောင်းတို့ကနေအစားအစာတွေကူညီပေးနိုင်မှုဒီကနေ့ကစပြီးတော့ကြိုးပမ်းနေကြပါတယ်။အောက်တိုဘာ9ရက်နေ့ကနေစခဲ့တဲ့ Israel Hamas စစ်ပွဲကြောင့်အရဲသားတွေအစုလိုက်အပြုံလိုက်တေဆုံးခဲ့ရတယ်လို့ပါလက်စတိုင်းနယ်မြေမှာလူပေါင်း 1.4 သန်းလောက်ဟာငမ်မုံခေါင်ပါမှုတံကိုခံလာရနိုင်တယ်လို့သတိပေးမှုတွေလည်းထွက်ပေါ်နေရပါ။မနေ့ကတော့ Cyprus ကနေပြီးတော့ဂါဇာကိုတန်ချိန်200နဲ့ညီတဲ့ကုညီကေဇေးပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘောတစ်စင်းထွက်ခွာသွားပြီဖြစ်ပါတယ်။မကြသေးခင်ကလည်းအီဂျစ်ကနေဂါဇာကမ်းမြောင်ကိုအကူအညီပေးမဲ့ truck ကားတွေရောက်ရှိမှုနှိပ်ကွေးသွားတဲ့အတွက်အကူအညီပေးပစ္စည်းတွေကိုအလူအယက်ယူငင်နေရတဲ့အတွက်လူမှုမငြိမ်မသက်ဖြစ်ခဲ့ရတာကြောင့် Israel ဘော်အပြစ်တင်မှုတွေလည်းရှိနေပါတယ်။အာရဗ်နဲ့အနောက်နိုင်ငံတချို့ကတော့ဂါဇာကမ်းမြောင်ကိုလေဒီတွေကနေတဆင့်ရိတ်ခါထုတ်တွေကိုပစ်ချပေးခဲ့ကြပြီးတော့မော်ရိုကိုနိုင်ငံကလည်းအစ္စရေးနိုင်ငံဘန်ဂိုရီးယားလေဆိပ်ကတဆင့်ကယ်ဆယ်ပစ္စည်းတွေကိုလင်းမြန်တဆင့်နဲ့ပေးပို့ခဲ့ပါသေးတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကတော့ကနအုပ်ကယ်ဆယ် truck က6စီးကိုအစ္စရေးတောင်ပိုင်းကတဆင့်ဂါဇာမြောက်ပိုင်းကိုမနေ့ကပဲပေးပို့ခဲ့ပါသေးတယ်။စစ်ပွဲစတင်ခဲ့တဲ့အောက်တိုဘာလဇန်ပိုင်းကနေစပြီးတော့ပါလက်စတိုင်းဒေသမှာတည်ဆုံသူစုစုပေါင်းဟာအနည်းဆုံး3,282 ဦးရှိပြီးတော့အခြားဒဏ်ရာရသူကတော့8,300ကျော်ရှိနေပြီလို့ Hamas ဦးစီးတဲ့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ရှင်
။ရုရှားရေနက်ဂျက်လုပ်ငန်းတွေကိုပိတ်မတ်ထားပြီးတော့ယူကရိန်းကဒီကနေ့အဝေးထိန်း drone တွေနဲ့တိုက်ခိုက်မှုအတွင်းမှာတော့ Rorazan ဒေသမှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ကနဦးစီရင်ခန်းစားတွေအရဆိုရင်တော့ဒီလိုတိုက်ခိုက်ခံရတာကြောင့်ရေနံချက်ဆက်ယုံမှာမိလောင်မှုဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိတဲ့အကြောင်းရာဇန်ဒေတာအုပ်ချုပ်ရေးမှူးပဘယ်မကော့ဖ်ကပြောပါရယ်လီနီဂရက်ဖ်ဒေတာကအာနာပိုင်းတွေကတော့ရေနံချက်ဆက်ယုံတစ်ခုကိုချင်းကပ်လာတဲ့ယူကရိန်း drone တစ်ခုကိုရုရှားလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့ပြီးတော့ထိခိုက်မှုမရှိကြောင်းပြောခဲ့ပါရယ်ဒီကနေ့မှဆိုရင်တော့ရုရှားနယ်မြေတွေမှာယူကရိန်းက drone တွေနဲ့စစ်ဆင်နေတာနှစ်ရက်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။ယူကရိန်းနဲ့နယ်စပ်ရုရှားနိုင်ငံဘက်အချမ်းကဘိုရိုနက်စ်ဒေသကအုပ်ချုပ်ရေးမှူးအလက်ဇန်းဒါဂူဆက်ကလည်းလေကြောင်းရန်ကာကွယ်ရေးကယူကရိန်း drone 30ကျော်ကိုညဘက်မှာပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။မနေ့တုန်းကလည်းယူကရိန်းရဲ့တိုက်ခိုက်မှုတွေကြောင့်ရုရှားစွမ်းအင်လုပ်ငန်းနှစ်ခုထိခိုက်ပျက်စီးခဲ့ပါတယ်ရှင်။
ဒီကနေ့ဗုဒ္ဓဦးနေ့မှာ TikTok application ပိတ်ပင်မဲ့ဥပဒေမူကြမ်းကို American အောက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ Democrat နဲ့ Republican ပါတီကြီးနှစ်ခုလုံးရဲ့အောက်လွှတ်တော်ကိုယ်စားလှယ်တွေက TikTok ဟာနိုင်ငံတော်လုံခြုံရေးကိုချိန်ချောက်နေတယ်လို့ပြောဆိုခဲ့ကြတာပါ။တကယ်လို့ဒီဥပဒေကြမ်းကိုအတည်ပြုမယ်ဆိုရင် TikTok ဖိုင်ရှင်တရုတ်ကုမ္ပဏီဖြစ်တဲ့ Biden's အနေနဲ့6လအတွင်း TikTok ရဲ့ပိုင်ဆိုင်မှုတွေကိုလွှဲပြောင်းပေးဖို့နဲ့ဒီလိုမလုပ်ဘူးဆိုရင်တော့ American တနိုင်ငံလုံးမှာ TikTok အသုံးပြုတာကိုပိတ်ပင်သွားမှာဖြစ်တယ်လို့ပြထန်ထားပါတယ်။ TikTok ကုမ္ပဏီကတော့ American မှာအသုံးပြုသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုတရုတ်အစိုးရကိုပေးတာမျိုးမရှိခဲ့တယ်လို့မျှပေးမှလည်းမဟုတ်ဘူးလို့တုံ့ပြန်ပြောကြခဲ့ပါတယ် TikTok application လွှဲပြောင်းဖို့လိုအပ်ချက်ကိုတရုတ်အစိုးရကအတည်ပြုမလားဒါမှမဟုတ်ရင်6လအတွင်းအပြီးသက်လုံဆောင်နိုင်မလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိဘူးလို့ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ဒီဥပဒေမူကြမ်းဟာ American ပြည်ထောင်စုမှာ TikTok ကိုလုံးဝပိတ်ပင်မှုကြိုးပမ်းသတ်မှတ်ထားတဲ့လှုပ်ဆောင်ချက်ဖြစ်ပြီးတော့လွတ်လပ်စွာပြောဆိုခွင့်ကိုအာမခံတဲ့ American ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပထမပြင်ဆင်ချက်ကိုချိုးဖောက်ရာရောက်တယ်လို့လည်းထောက်ပြထားပါတယ်ရှင်
။ American သမ္မတဂျိုးဘိုင်ဒန်ဟာအင်္ဂါနေ့ညပါတီတွင်ရွေးချယ်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်မှာတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်မဲအရေးအတွက်ရရှိထားသလိုသမ္မတဟောင်းဒေါ်နယ်ထရန့်ဟာလည်းလိုအပ်တဲ့ကိုယ်စားလှယ်မဲတွေထပ်မံရရှိလိုက်တာကြောင့်2020ပြည့်နှစ်ရွေးကောက်ပွဲတုန်းကလိုမျိုးတကြော့ပြန်ပြန်ပြီးရှင်ပြိုင်ကြရဖို့ရှိနေပါတယ်ဂျော့ဂျီယာ Mississippi နဲ့ Washington ပြည်နယ်တွေကအင်္ဂါနေ့ပါတီတွင်သမ္မတလောင်းရွေးပွဲတွေမှာအသီးသီးအနိုင်ရလိုက်တာကြောင့်သက်ဆိုင်ရာပါတီတွေရဲ့သမ္မတလောင်းဖြစ်တဲ့လိုအပ်တဲ့ထောက်ခံမဲတွေရရှိခဲ့ကြတာပါ Democratic Party သမ္မတလောင်းဖြစ်တဲ့ရှင်ပြိုင်ရမှာတော့သမ္မတ Biden ကမဆိုတလောက်အတိုက်ခံနေနေပဲရင်ဆိုင်နေရပါတယ်သမ္မတဟောင်းထရန့်ကတော့နောက်ဆုံးသူ့ပြိုင်ဘက်ဖြစ်ခဲ့တဲ့ကုလသမဂ္ဂတမ္မတ်ကြီးဟောင်းနီကီဟဲလေးသမ္မတလောင်းရွေးပွဲကနေနှုတ်ထွက်သွားပြီးတဲ့နောက်မှာတော့ပြိုင်ဘက်မရှိတူတည်းကျန်ခဲ့တာပါသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရန့်တို့နှစ်ဦးစလုံးကတော့သက်ဆိုင်ရာပါတီတွေရဲ့သမ္မတလောင်းတွေအဖြစ်တရားဝင်ရွေးချယ်မှုတွေမပြီးခင်လွန်ခဲ့တဲ့၈လလောက်ခရဲကရွေးကောက်ပွဲအတွက်မဲဆွယ်စီယိုရေးလှုပ်ရှားမှုတွေစတင်နေတာဖြစ်ပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA ရဲ့ဗုဒ္ဓဦးညထိတန်းရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ကမ္ဘာတော်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေဤသူမြန်မာနိုင်ငံမှာရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်လဟာမတ်လ12ရက်နေ့မနေ့ကပဲစတင်ပါတယ်ရမဒန်လဟာအစ္စလမ်ဘာသာဝင်တွေရဲ့ဥပုသ်လဖြစ်ပြီးတော့ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာနှက်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝိပုစုတောင်းပွဲတွေကိုတက်ဆိုင်ရပလီတွေမှာပြုလုပ်နေကြတာပါဥပုသ်လရာတောင်းရောက်တိုင်းမှာအစ္စလမ်ဘာသာဝင်တွေဟာနေထွက်ရာကနေနေဝင်ချိန်အထိအစမစပဲဥပုသ်ဆောင်ထင်းကြရပြီးတော့ဥပုသ်ထွက်ချိန်မှာအာဟာရဒါနလှူဒန်းပွဲတွေကိုလည်းစုပေါင်းပြုလုပ်လေ့ရှိကြပါတယ်ရန်ကုန်တိုင်းဒေါ်ပုံမြို့နယ်မှာရှိတဲ့နွေအေးပလီမှာလည်းဥပုသ်လပထမနေ့မှာအစ္စလမ်ဘာသာဝင်တွေရဲ့စုပေါင်းဝိပုစုတောင်းပွဲတွေကိုပြုလုပ်ခဲ့ကြပြီးတော့ဥပုသ်အပီဝါဖြေချိန်မှာလဲအစားအသောက်တွေစုပေါင်းလှူဒန်းမှုတွေပြုလုပ်နေတာကိုတွေ့ရပါတယ်။ရမဒန်ဥပုသ်လဟာအစ္စလမ်ဘာသာဝင်တွေရဲ့ပြက်ကလေးမှာ၉လမြောက်လဖြစ်ပြီးတော့နိုင်ငံတစ်ခုချင်းစီကနေလမြင်ရတဲ့အချိန်မှမူတည်ပြီးတော့ဥပုသ်ရဲ့အစားကိုသတ်မှတ်တာဖြစ်တဲ့အတွက်တနိုင်ငံနဲ့တနိုင်ငံအချိန်ကွာခြားမှုတော့ရှိတတ်ကြပါတယ်ရှင်။
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြားမှာထွက်ပြေးသွားခဲ့ကြတဲ့မြမလုံးကျုံရဲ့တပ်ဖွဲ့ဝင်တွေကိုပြန်ပြီးတော့ပို့ပေးဖို့စီစဉ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီသတင်းပတ်ထဲမှာပဲနယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးသွားကြတဲ့မြမနယ်ကြားစောက်တပ်ဖွဲ့ဝင်189ယောက်ကိုပြန်ပြီးတော့လွှဲပြောင်းပေးဖို့အတွက်မြမအာဏာပိုင်တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဆက်သွယ်ပြီးတော့စီစဉ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မမုတ်ကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်တရင်နေမှာဖော်ပြနေကြပါတယ်မြန်မာနေကြားဆောင်တက်ဖွဲ့ဝင်နေတဲ့အတူပါလာတဲ့အရက်သားတွေကိုတော့အရင်နှုံးကလိုမျိုးလက်မခံမဲနဲ့ပြန်မောင်းထုတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနမှသတင်းတောက်တွေကိုပြောခဲ့ပါတယ်ရခိုင်တပ်တော် AA နဲ့မြန်မာစစ်ကောင်စီတပ်တို့ကြားရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာနေရကနေနေကြားဆောင်တက်ဖွဲ့ဝင်တွေတနင်္လာနေ့ကပဲအိနီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းမြန်မာလုံခြုံရေးတက်ဖွဲ့တွေနဲ့မိသားစုဝင်တွေပါဝင်တဲ့လူပေါင်း300ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးသွားကြပြီးတဲ့နောက်မှာတော့နှစ်နိုင်ငံအာဏာပိုင်တွေညှိနှိုင်းပြီးတော့ရေလမ်းကနေတဆင့်မြန်မာနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့ပို့ဆောင်ပေးခဲ့ပါတယ်ရှင်
မြန်မာနိုင်ငံအတွင်းကအိန္ဒိယနိုင်ငံကိုထွက်ပြေးလာသူတွေကိုအိန္ဒိယတာဝန်ရှိသူတွေကအတင်းအကျပ်နေရပြန်ဖို့ကြိုးစားတာဟာတာဝန်မဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းနဲ့ပြန်ဖို့ရာတွေကိုချက်ချင်းရပ်ဖို့အတွက်လူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 Rights အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမနီပူပြည်နယ်အတွင်း Infa ထိန်းသိမ်းရေးစင်တာမှာဖမ်းဆီးခံထားရတဲ့ထောင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုပြည်နယ်အစိုးရကနေရပြန်ဖို့အစီအစဉ်နေပြီးတော့လောလောဆယ်မှာတော့အရေးပဲအဖွဲ့အစည်းတွေကကန့်ကွက်ထားတယ်လို့ပြန်ဖို့အစီအစဉ်ကိုလည်းဆိုင်းငံ့ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကမြန်မာနိုင်ငံသား89ယောက်ကိုရဟတ်ရင်နဲ့နေဆက်မြို့ဖြစ်တဲ့မိုရီမြို့အထိပို့ပေးခဲ့ပေမဲ့မြန်မာနိုင်ငံဘက်အချမ်းကလက်ခံမဲ့သူရောက်မလာခဲ့တဲ့အတွက်အစီအစဉ်ကိုဆိုင်းငံ့ထားခဲ့ရပါတယ်။ဖေဖော်ဝါရီလအထိလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာသူဦးရေဟာ6,950ရှိနေပြီးတော့မနီပူပြည်နယ်အာနာပိုင်တွေကဖမ်းဆီးခဲ့တဲ့ကြောင်းလဲ45 Rights အဖွဲ့ကြီးကပြောဆိုထားပါတယ်။စစ်တပ်ကအာနာသိမ်းထားတဲ့မြန်မာနိုင်ငံကနေဘေးလွတ်ရာထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအတင်းအကျပ်ပြန်ပို့ဖို့စီစဉ်တာဟာစိတ်ပျက်စရာကောင်းကြောင်း45 Rights အဖွဲ့ရဲ့ညွန်ကြားရေးမှူးဂျွန်ခွင်းလီက South China Morning Post သတင်းစာမှာပြောဆိုထားပါတယ်။တခြားအရေးပဲအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းပြန်ပို့မယ်ဆိုရင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR လို့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကြီးကြပ်ကုတ်ကဲမှုအောက်ကနေပြန်ပို့တင်တယ်ဆိုပြီးတော့တောင်းဆိုနေကြပါတယ်ရှင်။
အိန္ဒိယနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့ဘာသာရေးအခြေခံနိုင်ငံသားဖြစ်ခွင့်ဥပဒေပြင်ဆင်ချက်ကတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်အာရှနိုင်ငံတွေကမွတ်စလင်လူနည်းစုတွေပေါ်မှာခွဲခြားကန့်သတ်ဖို့ရည်ရွယ်တာဆိုပြီးတော့လူ့အခွင့်အရေးအဖွဲ့တွေကကန့်ကွက်လိုက်ပါတယ်။ဒီနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့ပတ်သက်လို့ဆိုရင်းတဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကမနေ့ကပြောဆိုထားပါတယ်။တနင်္လာနေ့ကအိန္ဒိယအစိုးရအတည်ပြုလိုက်တဲ့2019ခုနှစ်နိုင်ငံသားဥပဒေပြင်ဆင်ချက်ဟာအခြေခံအဖြစ်ခွဲခြားဆက်ဆံတဲ့သဘောတဘာဝရှိကြောင်းကိုကုလသမဂ္ဂကိုယ်တိုင်ကလည်းပြောဆိုထားပါတယ်။ဥပဒေအရမွတ်စလင်အများစုဖြစ်တဲ့ဒီတောင်အာရှနိုင်ငံတွေဖြစ်တဲ့အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်တွေထဲမှာတော့မွတ်စလင်မဟုတ်တဲ့သူတွေကိုပဲနိုင်ငံသားအဖြစ်လွယ်လွယ်ကူကူခွင့်ပြုမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကရှီယာမွတ်စလင်တွေကိုနိုင်ငံသားဖြစ်ခွင့်ကနေခြံထားနိုင်တယ်လို့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုလည်းအလားတူနိုင်ငံသားဖြစ်ခွင့်ညှင်းပယ်နိုင်တယ်လို့လူ့ခွင့်အဖွဲ့တွေကဝေဖန်နေကြပါတယ်။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမကျင်းပခင်သတင်းပတ်အနေငယ်အလို့မှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီပါတီ BJP ပါတီကအစိုးရကမွတ်စလင်လူနည်းစုဒုက္ခသည်တွေကိုခွဲခြားတဲ့ဒီဥပဒေကိုမဖြစ်ဖြစ်အောင်လို့အတည်ပြုဖို့တိုက်တွန်းနေပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇတိုက်တင်ဆက်ပေးကြပါမယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA ဌာနချုပ်လိုင်စာမြို့အနီးမှာရှိတဲ့ဘွမ်းရဲပုံစခန်းမှာတော့ဒီကနေ့တနေ့ကုန်နီးပါးတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီတပ်ဖက်ကလည်းလေးဆောင်ကနေအပြင်းထန်ခုခံတိုက်ခိုက်နေပါတယ်။ဒီကနေ့မနက်စောပိုင်းမှာဝိုင်းမော်မြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားရာကနေ၄ရက်လောက်ပိတ်မိနေတဲ့ဒေသခံ800ကျော်ကိုညနေပိုင်းမှာတော့စစ်ဘေးလွတ်ရာကိုစစ်ကောင်စီဘက်ကထွက်ခွာခွင့်ပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့ကချင်ပြည်နယ်တဲကစစ်ရေးအခြေအနေနောက်ဆုံးရသတင်းကိုကိုဇော်ဝင်းလှိုင်ပြောပြပေးပါမယ်
။ကချင်လွတ်မြောက်ရေးတပ်မတော် KIA ကသူတို့ဌာနချုပ်လိုင်စာမြို့အနီးကစစ်ကောင်စီတပ်စခန်းအများစုကိုသိမ်းယူထားပေမဲ့ဒီကနေ့မှာတော့ကြန့်ရှိတဲ့ဘွန်ရဲဘွန်စခန်းကိုဆက်လက်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေတာပါဒီနေ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ကိုကျွန်တော်တို့လိုင်စာနာပုံလေးတောင်းပါတော့ဒီနေ့တော့ဒီပေါ်ခုနကရှိနေရတဲ့ကနေတိုက်ပွဲဖြစ်တာဟာဒီနေ့ကုန်လေးပြောပါပေါ့ဟိုစပ်ပစပ်ပဲကနော်လေကြောင်းနေတာဖြစ်တာဖြစ်နေတော့ပဲမင်းနားလေတံပစ်လိုက်အဲလေကြောင်းကတော့ပြင်မဘက်ကနေလာတယ်နောက်ဟိုတရာဦးဘက်ကနေလာတယ်အဲ့ဒါမျိုးတွေဖြစ်ပါလေ
စစ်ကောင်စီရဲ့ဘွန်ရဲဘွန်တပ်စခန်းကိုမြစ်ကြီးနားဗမော်လမ်းတစ်လျှောက်ဒီလ9ရက်နေ့ကတိုက်ပွဲစတင်ခဲ့တာမှာဒီကနေ့မှပြင်းထန်လာတာဖြစ်ပါတယ်ဒီကနေ့ဝိုင်းမော်မြို့နယ်အောင်မြေ1နဲ့အောင်မြေ2ကျေးရွာဘက်မှာလဲတိုက်ပွဲဖြစ်ပွားတယ်လို့ကြားသိရပေမဲ့သတင်းအတိအကျတော့မရသေးကြောင်းဘုံမူကြီးနော်ဘူးကဆက်ပြောပါတယ
်ဝိုင်းမော်ဘက်မှာတိုက်ပွဲဖြစ်တယ်ဆိုတော့ကြားပါတယ်ဟုတ်လားတိကျတော့မကြားသိရဘူးမြတ်ဆက်ပြောတော့မရဘူးဆက်ကတော့
ဝိုင်းမော်မြို့အောင်မြေ2ကျေးရွာမှာတော့ဒေသခံ800ကျော်ဟာ၄ရက်လောက်ပိတ်မိနေပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကထွက်ခွာခွင့်မပေးတာကြောင်းဘာသာရေးကောင်းဆောင်တွေနဲ့ PCG ခေါ်ကချင်ချင်းချင်းရေးအကျိုးဆောင်အဖွဲ့ကညှိနှိုင်းနေပါတယ်ဒီကနေ့မနေ့အောင်မြေ2ရွာဘက်မှာတိုက်ပွဲတွေဖြစ်နေကြောင်းပြိမိနေတဲ့စစ်ဆောင်တဦးကအခုလိုပြောပါတယ
်ဖြစ်နေတဲ့စစ်ဆောင်တွေကလည်းမာပဲအခုငမကြီးတွေကတော့တက်တယ်နဲ့ဘာလို့ဒီလိုမျိုးလဲဖိုင်ပြောက်မှာအောက်ဆီဂျင် မရပြီးတော့ဒီအများများလို့ဒီစတဲ့ပြောင်းဆောင်သွားရှိတောင်းနိုင်မှာသူ့နေရာကိုချက်လိုက်ကြတဲ့အခိုက်အတန့်ကို
ဝိုင်းမော်ဒေတာကန်တူကအောင်မြေတင့်နဲ့အောင်မြေနစ်ကြေးရွာနဲ့အီယာဝရီမြစ်ကြားကမန်ဟိုင်းပါကြေးရွာဘက်မှာလဲမနေ့6နာရီခန့်ကလက်နက်ကြီးတန်းနေကြားနေရာကြောင်းပြောပါတယ်ဒီညနေပိုင်းမှာတော့အောင်မြေနစ်မှာပိတ်မိနေသူတွေဝိုင်းမော်ဘက်ထွက်လာနေပြီဖြစ်ကြောင်းအခုလိုဆက်ပြောပါတယ်
နောက်ဆုံးအပိတ်အခုလက်ရှိအချိန်ကတော့ဒီအောင်မြေနစ်ကနေတော့ထွက်လာပြီအကုန်လုံးအောင်မြေကြေးရွာအထက်မှာအဲဒီဒိတ်မှာတယောက်ချင်းမပုံရစ်နေတယ်အဲဒါပြင်းတော့ထွက်လာလို့ရပြီပေါ့
ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီကနေ့မနေ့ဝိုင်းမော်မြို့နယ်အောင်မြင့်တင့်နဲ့အောင်မြင့်နေရွာကိုဒီလ၈ရက်နေ့က KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီး၉ရက်နေ့မှာပြန်လည်ဆုတ်ခေါ်ခဲ့တာဖြစ်ပါတယ်ဖားကန့်မြို့နယ်နတ်မော်ရွာအနီးကစစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့တာရှိပေမဲ့အသေးစိတ်သတင်းအချက်အလက်တွေတော့မရသေးပါဘူး KIA ဟာဒီနေ့စမ်းပိုင်းကစတင်ပြီးဖားကန့်မန်စီစတဲ့မြို့နယ်တွေမှာစကန်းသိန်းတိုက်ပွဲတွေဆင်နွှဲပြီးဒီလ9ရက်နေ့မှာလိုက်ဇာမြို့ဝန်းကျင်နဲ့မြစ်ကြီးနားဗမော်လမ်းမကြီးတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲတစ်လျှောက်စစ်ကောင်စီရဲ့စခန်းကြီးငယ်20လောက်သိမ်းယူထားကြောင်းလဲ KIA ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကစီးရဲနောက်ဆုံးအခြေအနေကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မန္တလေးတိုင်းမြင်းချံဘက်မှာစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးရုပ်လုပ်နေတဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်မန္တလေးတိုင်းမြင်းချံမြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်နေအိမ်တွေမိရှို့ခံရတယ်လို့အရသာပြည်သူတွေသိဆုံးတာလည်းရှိနေပါတယ်ကြေးရွာတွေထဲမှာစစ်ကောင်စီတပ်ရဲ့စစ်ကြောင်းရှိနေတဲ့အတွက်ဒေသခံပြည်သူတွေဟာနေရက်ကိုမပြန်နိုင်ရဲပဲတိမ်းရှောင်ထွက်ပြေးနေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူတင်ပြပေးထားပါတယ
်မန္တလေးတိုင်းမြင်းချံမြို့အရှိတ်မြို့နယ်ဆယ်မန်ကန့်အကွာကွာကြေးရွာတွေကိုမတ်လ17ရက်နေ့ကစလို့စစ်တပ်ကနေမီရှင်းလင်းနေတာဒီကနေ့မတ်လ23ရက်ဆိုရင်3ရက်ရှိနေပါပြီနေမီရှင်းလင်းရေးအတွင်းကျေးရွာ4ရွာကနေအိမ်တွေမိရှုခံရတယ်လို့ရဲသား3ဦးလည်းတည်ဆုံးခဲ့ပါတယ်မတ်လ17ရက်မှာမြင်းချံငကူးအိုင်လမ်းပိုင်းမှာစစ်တပ်မော်တော်ယာဉ်တိုက်ခတ်ခံရပြီးတဲ့နောက်အဲ့ဒီလမ်းကြောင်းပေါ်မှာရှိတဲ့ကျေးရွာတွေမိရှုခံရတာလို့လည်းဒေသခံတွေကပြောပါတယ်ဒီချိန်နဲ့ပတ်သက်လို့မြင်းချံလူထုလှုပ်ရှားမှုကော်မတီကအခုလိုပြောပြပါတယ
်အိုင်နေ17ရက်နေ့ညမှာမကြီးစုတော့ဝင်ပြီးတော့စစ်တပ်ကမိရှုခဲ့12ရက်နေ့မနက်ပိုင်းမှာဒီတင်ပြုံးရွာတနက်တွေနဲ့ပြက်ကပ်ပြီးတော့ဝင်တယ်ဝင်ပြီးတော့ဒီတင်ပြုံးရွာထဲမှာမိရှုခဲ့တယ်မိရှုပြီးတော့ဟိုစိတ်ကုန်းရွာစိတ်ကုန်းရွာကိုအဲတင်ပြုံးကောင်းနေတယ်ဒီစိတ်ကုန်းရွာကိုသွားပြီးတော့စိတ်ကုန်းရွာကိုဟိုမိရှုထပ်ပြီးတော့မိရှုခဲ့တယ်အဲစိတ်ကုန်းရွာရောက်နေတဲ့အခွဲကပဲဒီပူပြိုးကပြိုးကန်ရွာကိုဟိုပေါ့နော်ဒီ13ရက်နေ့13ရက်နေ့မနက်ပိုင်းမှာပြိုးကန်ရွာကိုမိရှုခဲ့ပေါ့နော်မနက်9နာရီလောက်ကိုစပြီးတော့ဟိုမိရှုခဲ့တယ်နော်နောက်ဒီနေ့မနက်မှာပဲဒီပင်ပြုံးလန်းကနေဒီလိုပေါ့နော်မြင်းကြံဘက်ကလာတယ်မြင်းကြံမျိုးဘက်ကနေလာတယ်အဖွဲတစ်ဖွဲကနေပြီးတော့ဟောကန်ဆိုးရွာကိုထပ်ပြီးတော့မိရှုတယ
်စစ်တပ်စစ်ကြောင်းတွေကြေးရွာတွေထဲမှာရှိနေတဲ့အတွက်မီးလောင်ကျွမ်းတဲ့နေရင်စင်းအတိအကျကိုမသိရှိရသေးပါဘူးတင်ပြွန်ရွာနဲ့ပြိုးကန်ရွာတို့ကမီးလောင်ကျွမ်းတဲ့နေရင်တွေအတွင်းတက်ကြီးမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရတယ်လို့တောင်ရံလုတ်ကန်နေတဲ့အဖိုးတဦးလည်းတနတ်ဒဏ်ရာနဲ့တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်စစ်တပ်စစ်ကြောင်းတွေရှိနေတဲ့အတွက်နေရင်တွေကိုပြန်မရသေးပဲဘေးလွယာတိမ်းရှောင်နေရတယ်လို့စီပေးဆောင်တူကအခုလိုပြောပါရယ
်ရွာရွာမီးရှို့တာဝဲမဖြစ်ပါဘူးအချိန်ရနေရှို့တိုင်းဆိုင်လေးတွေခိုးရတဲ့လွတ်တဲ့နေရာရွာရွာသွားတာအာပဲတက်လို့ရတယ်မှာဗျာဒီလိုကြောင့်တူတူမှရှိနေတယ်လူစစ်တပ်ရှိသေးအာလူရရဘယ်ကြီးနဲ့လဲရွာလုံးကျွတ်တယ်ဆိုတော့ဘယ်လိုပြောမလဲရွာဦးအိန္ဒိယနေတော့အသုံးအချောရှိရလေ
ဒီကနေ့မတ်လ23ရက်မနက်ပိုင်းမှာမိရှုခံရတဲ့ကန်ဆွဲကျွရဟာအခုချိန်နဲ့ပါဆိုရင်မိရှုခံရတာ3ချိန်ရှိပြီဖြစ်တယ်လို့ဖေဗူလာ9ရက်နေ့ကပထမချိန်မိရှုခံရခြင်းကဆိုရင်အမျိုးသမီးတူလည်းပြစ်သက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိချိန်မှာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပြီးဒေသခံတွေဘေးလွယာတိမ်းရှောင်နေရတဲ့အတွက်နေထိုင်စားသောက်ရေးအပိုင်းမှာအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါရယ်မြင်းချံမြို့နယ်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောကြားတာတော့အခုချိန်ထိမရှိသေးပါဘူးခင်ဗျ
ဒါကတော့မန္တလေးတိုင်းမြင်းချမ်းမြို့နယ်ဘက်မှာစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်နေတဲ့သတင်းကိုကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့အမှတ်54နေအိမ်ကိုလေလံတင်ဖို့တရားရုံးရဲ့အမိန့်ချမှတ်ထားတာကိုဒေါန်ဆန်းစုကြည်ရှေ့နေတဲ့ဘက်ကပြင်ဆင်ပေးဖို့တင်သွင်းခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာရှိတဲ့နေအိမ်အမှတ်54ကိုအခုလာမယ့်မတ်လ20ရက်နေ့မှာလေလံတင်ရောင်းချသွားဖို့တရားရုံးကအမိန့်ချမှတ်ထားတာကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကပြင်ဆင်ပေးဖို့တင်သွင်းခဲ့တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါရယ်။ဒီလိုမျိုးတင်သွင်းထားတဲ့အပေါ်မှာတော့တရားရုံးဘက်ကဘယ်လိုဆုံးဖြတ်ချက်ပေးမလဲဆိုတာကိုတော့မသိရသေးပါဘူး။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာတင်ပြပေးပါမယ်ရှင်။
ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာရှိတဲ့ချမ်းမတ်54ဟာကဘာတိဒေါန်ဆန်းစုကြည်ရဲ့နေအိမ်ဖြစ်ပါတယ်။ဒီအိမ်ကိုကျပ်ငွေသိန်းပေါင်း315ဘီလီယံနဲ့မတ်လ20ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်တရားရုံးကဇန်နဝါရီလ25ရက်နေ့ကအမိန့်ချမှတ်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာတရားရုံးဘက်ကနီးလန်းတကြဆောင်ရွက်ခဲ့တာမဟုတ်တဲ့အတွက်ဒေါန်ဆန်းစုကြည်ရဲ့ရှင်နေတွေကပြင်ဆင်မှုတင်သွင်းခဲ့တာဖြစ်တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။အခုလိုပြင်ဆင်မှုတင်သွင်းတဲ့အပေါ်တရားရုံးကဘယ်နှစ်ပြန်လည်ကြားနာဆုံးဖြတ်မလဲဆိုတာတော့မသိရသေးပါဘူးတက္ကသိုလ်ရိပ်သာလမ်းကဒေါ်ဆန်းစုကြည်ရဲ့နေအိမ်ဟာတမိုင်းဝင်အိမ်ဖြစ်နေတဲ့အတွက်အခုလိုလေလံတင်ရောင်းချဖို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်လေလံသဘောတရားအရာရောဥပဒေပိုင်းအရာပါအမွေဆိုင်ဖြစ်တဲ့ဒီအိမ်ကိုလေလံမတင်ခင်မှာဒေါ်ဆန်းစုကြည်ဘက်ကကြံကင်းစေတင်ပြရမှာဖြစ်ပေမဲ့အဲ့ဒီလိုတင်ပြခွင့်အရာကြီးသူရှိနေတွေကအခုချိန်ဒီဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရသေးခင်မှာတရားရုံးကလေလံတင်မဲ့ဈေးနှုန်းကိုတတ်မှတ်လိုက်တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရှင်နေတွေကပြင်ဆင်မှုတင်သွင်းတာဟာမှန်ကန်တဲ့လှုံ့ဆော်ချက်ဖြစ်တယ်လို့ဝါရီရှင်နေကြီးဦးကြည်မြင့်ကပြောကြားလိုက်ပြီးလုံထုံးလုံးဒီအရာဖြစ်လာနိုင်မဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
။ဥပဒေရောင်းမရမူလားမှုမှာလိုက်ခဲ့တဲ့ရှင်းနေရအခုဇာတိမှုမှာဒေါ်ဆန်းစုကြီးကညွှန်ကြားချက်ထပ်ယူကြမလို့ပဲနဲ့လိုက်ခွင့်ရှိတယ်။ဒါလည်းတင်ခွင့်ရှိတယ်ပေါ့နော်။ဈေးနှုန်းကလာပဲဒေါ်ဆန်းစုကြီးနဲ့မညံ့မဲ့တို့လို့မရတာလေ။စာထပ်တင်လို့ရတယ်။စာထပ်တင်လို့ရှိရင်အဲ့ဒီစာထပ်တင်တဲ့အပေါ်မှာအဲ့မတ်လ20နှစ်ယုံကျင်းကြရင်သူကအမေဒီယာချရမယ်။အမေဒီယာကသူ့အစာကိုပယ်တယ်ဆက်လုပ်မယ်။ဒို့ဒီမဟုတ်တာခဏဆိုင်ခံထားတယ်။ဒါမှမဟုတ်လေတစ်ဖက်ကိုစာပေးပြီးတော့နှစ်ဖက်လျှောက်လွှဲချက်ကြားနာမယ်အဲ့လိုမျိုးလုပ်ခွင့်ရှိတယ်ယုံကြည်မရှိဘဲနဲ့တင်တယ်ဆိုရင်တော့တစ်ဖက်ကကန့်ကွက်နိုင်တာပေါ့နော်ဒါမျိုးယုံတော်ကတော့စာကိုလက်ခံထားပြီးတော့အဲ့မလ20ရင်းနေကြမှာပဲအလုပ်လုပ်လိမ့်မယ်ထင်တယ်အဲ့ဒါတွေကလုပ်ခွင့်ရှိတာပေါ့လုပ်နိုင်တာပေါ့
လေလံသဘောတရားအရာအခုတက်မှတ်လိုက်တဲ့လေလံဈေးအပေါ်မှာဒေါ်ဆန်းစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစစ်စင်တရားရုံးတင်ကန့်ကွက်နိုင်ပါတယ်လေလံကိစ္စနဲ့ပတ်သက်လို့အကြေးကြားခံနေရတဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဘလောက်သိရှိထားလဲဆိုတာတော့မသိရပါဘူး။မတ်လ17ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုထောင်ဝင်းစာပါဆယ်ပို့ပေးခဲ့တာမှာတော့ဇမ်းမာရေးကောင်းမနေဆိုတာလောက်ပဲသိရှိထားရတယ်လို့နှိစက်သူတွေကပြောပါရယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုမီဒီယာကိုဖြေကြားရင်ဥပဒေအရအရေးယူခံရမှာဖြစ်တဲ့ဆိုတဲ့ကန့်သတ်ချက်ရှိနေတာကြောင့်လက်ရှိအချိန်ဒီမှာဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေအကြားဘလို့ဆက်လက်ကင်တွယ်သွားမလဲဆိုတာလဲအသေးစိတ်သိဖို့ခက်ခဲနေပါဗျ။ရှင်းနေကြီးဦးကြည်မြင့်ကတော့ဒီအိမ်လေးလံပြစ်ဖို့အမိန့်ချမှတ်လိုက်တာကမှားရွံ့တဲ့အမိန့်ချမှတ်မှုတစ်ခုဖြစ်သလိုဥပဒေရဲ့လက်ဟာချက်တစ်ခုဖြစ်နေတဲ့ဆိုတာကိုအခုလိုထောက်ပြပါဗျ
။အဒီမှုကတော့တရားမျှတမှုမရှိဘူးလို့သုံးသပ်တယ်လေ။ဘာလို့ဆိုရှင်နှစ်ဇန်ကတော့အမြင့်ဆုံးတရားဝင်ဖြစ်တဲ့တရားလွတ်တော်ချုပ်မှာပယ်ပြီးသားလေနှစ်ပါးတိုင်းတရားရုံးမှာအထူးတရားရုံးကပယ်ပြီးသားလေနှစ်ပါးတိုင်းသူတရားရုံးကပယ်ပြီးသားဆိုရိတ်ကဆုံးနေပြီအဲ့ဒါကိုဒီခုနကပြောလို့တရားစီချုပ်ရှိကိုစာရေးပြီးတော့ရောက်ခွင့်တော်ရှိတယ်ဆိုတာလေးကဖွင့်ပေးထားတာမတရားလုပ်ချင်ရင်လုပ်နေအောင်လို့အဲ့ဥပဒေကလှုပ်ထားတာကိုတရားစီရင်ဥပဒေထဲမှာထည့်ရေးမထားဘူးညွန်ကြားလွာနဲ့အဲ့ဒါကလှုပ်ထားတာနိုင်ငံတော်ဆိုတဲ့လူကဝင်ရောက်ဆွတ်ဖက်ချင်ဆွတ်ဖက်လို့ရအောင်လို့ဟပေးထားတဲ့ဟာပဲလေအခုအဲ့တိုင်းပဲဝင်ရောက်ဆွတ်ဖက်တာပဲလေ
ဒေါက်ဆာစုကြည်နဲ့နှိစက်သူတူအပြောရတော့ဒေါက်ဆာစုကြည်ထိမ့်သိမ့်မခံရခင်အချိန်မှာဒေါက်ဆာစုကြည်ကဒီအိမ်ကိုပြတိုင်လို့လှုပ်ဖို့စိတ်ကူးရှိတဲ့အကြောင်းပြောဆိုထားပါတယ်။2000ခုနှစ်မှာဒေါက်ဆာစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲဝေယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ။ 2016ခုနှစ်မှာတော့ဒီအေဂိုဒေါဆန်းစုကြည်နဲ့ဥအောင်ဆန်းဦးတို့နှစ်ယောက်ခွဲယူဖို့အမိန့်ချထားတာကိုဥအောင်ဆန်းဦးဘက်ကအိမ်မကြီးကိုဒေါဆန်းစုကြည်ကရပြီးတော့ဥအောင်ဆန်းဦးကပြုတ်ပြက်နေတဲ့အိမ်အသေးကိုရလို့မကြင်မလန့်ဖြစ်ပြီးတော့အိမ်ကိုလေးလံတင်ခွဲယူမယ်ဆိုပြီးတော့တရားရုံးအစစ်အစစ်မှာထပ်မံတရားစွဲလျှောက်လဲခဲ့ပါတယ်ဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်အစစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီး၉ဦးပါစုံကြီးခုံရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဖွဲ့မှာဥဆောင်သူအဖြစ်ပါဝင်တဲ့ပြည်တော်စုတရားသူကြီးချုပ်ထံဥအောင်ဆန်းဦးက2019ခုနှစ်အတွင်းမှာထပ်မံပြီးတော့အထူးလျှောက်လွှာတင်သွင်းခဲ့ရမှာပြည်တော်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဥအောင်ဆန်းဦးလျှောက်ထားခဲ့တဲ့အတိုင်းခြံတဲ့နေကိုလေလံပစ်ပြီးခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂတ်လ22ရက်နေ့မှာပြန်လည်အမိန့်ချခဲ့ပါတယ်။အဲ့လိုအမိန့်ချခဲ့တာကိုလာမယ့်မတ်လ20ရက်နေ့မှာအကောင့်ထဲပို့ဖို့ပြင်ဆင်ခဲ့တာလည်းဖြစ်ပါတယ်လက်ရှိအချိန်မှာရှင့်နေအဖွဲ့နဲ့တက်လက်ကျော်အဆက်အသွယ်ပြတ်တောက်ပြီးတော့တွေးဆောင်ခွင့်မရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကိုထောင်ဝင်ဆိုင်အဲ့တွေးခွင့်ရဖို့ရှင့်နေအဖွဲ့ကစစ်ကောင်စီထံကို6ချိန်ထပ်မံစာတင်တောက်ဆိုထားပေမဲ့တွေးခွင့်မရသေးဘူးလို့သိရပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့အသက်88နှစ်ရှိပြီဖြစ်တဲ့ဒေါက်တာဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့တာပါဒီထဲကမှ6နှစ်ကိုမနစ်ဩဂတ်လ1ရက်နေ့ကလူငယ်တတာကွင်းနဲ့ရှော့ပေါ်ပေးခဲ့ပါတယ်။ကြံနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရတာဖြစ်ပါတယ်ရှင်
။ဒါကတော့ဒေါအောင်ဆန်းစုကြည်ရဲ့54နေအိမ်ကိုလေးလံတင်ဖို့တရားရုံးရဲ့အမိန့်ပြင်ဆင်ပေးဖို့ဒေါအောင်ဆန်းစုကြည်ရှေ့နေတွေကတင်သွင်းတဲ့သတင်းအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ Israel Hamas စစ်ပွဲကြားကသတင်းသမားတွေရဲ့အခြေအနေကိုတင်ပြပေးကြပါမယ်။Israel Hamas စစ်ပွဲဟာတိတ်မကြခင်သမိုင်းကာလတွေအတွင်းမှာသတင်းမီဒီယာသမားတွေအတွက်အနေနဲ့အများဆုံးစစ်ပွဲဖြစ်တယ်လို့သတင်းနောက်သေဆုံးမှုအရေအတွက်များပြားလာတာနဲ့အမျှစစ်ပွဲတွေကြားခက်ခက်ခဲခဲရယူရတဲ့သတင်းတွေကလည်းပို့ပြီးတော့မှအရေးကြီးလာပါတယ်။ Rafah မြို့မှာရှိတဲ့သတင်းတောင် Nadal Hamdoua နဲ့ Abjad Tansak တို့နဲ့အတူ VOA သတင်းတောင် Heather Murdock ပေးပို့တဲ့သတင်းဆောင်မှာမက်ခင်ဖြူထွေးပြောပြပေးပါမယ်။
ကာဇာကမ်းမြောက်မှာရှိနေကြတဲ့သတင်းသမားများပြားဟာအီဂျစ်နိုင်ငံနဲ့နယ်စပ်ရာဖာမြို့ကနေသတင်းပို့နေကြတာပါရာဖာမြို့မှာတော့စစ်ပွဲစတဲ့အောက်တိုဘာလနောက်ပိုင်းလူကြီးက9ဆကျော်ပိုများလာပါတယ်ကာဇာတောင်ပိုင်းကိုအစ္စရေးတပ်ဖွဲ့တွေကထိုးစစ်ဆင်နေတာနဲ့အမျှဒေသခံတွေရာဖာမြို့ကိုဆက်လက်ထွက်ပြေးနေကြတာဖြစ်ပါတယ်အသက်အန္တရာယ်အခြေမျိုးကြားရောက်နိုင်တဲ့အတွက်ဒီနေ့သတင်းတစ်ပုဒ်ဟာသူတို့အတွက်နောက်ဆုံးသတင်းလေးဖြစ်သွားနိုင်တယ်လို့ကာဇာမှာရှိတဲ့သတင်းတောက်တွေကပြောဆိုကြပါတယ်ဒီလိုပဲအစားအသောက်နဲ့လောင်စာတီရဖို့အတွက်ဈေးသွားကြတဲ့အခါဒဏ်ရာရသူပျောက်ဆုံးသူမိသားစုတွေကိုရှာဖို့ဆေးရုံအသွားလမ်းမှာဒါမှမဟုတ်ရင်လည်းအိမ်နေတုန်းမှာပဲဖြစ်ဖြစ်လူတိုင်းအတွက်နောက်ဆုံးထွက်သက်ဖြစ်သွားနိုင်တဲ့အခြေအနေကြုံနေရတာပါပါလက်စတိုင်းသတင်းတောက်မော်ဒါဆင်မော်ဒါဟာကအခုလိုပြောပါတယ
်ဂါဇာ صعب جدا والتغطية الصحفية
ဂါဇာအခြေအနေကသတင်းယူဖို့အရန်ခက်ခဲလာပါတယ်ဘယ်သူမှဆိုသတင်းဓာတ်ပုံရိုက်ရင်းသတင်းပို့နေရင်းနဲ့အချိန်မရအသက်ခံရနိုင်ပါတယ်
လေးလာကြောကြစစ်ပွဲအတွင်းတည်ဆုံရတဲ့သတင်းသမားအကြီးအထွတ်နဲ့ပတ်သက်လို့ထုတ်ပြန်ချက်တွေမှာအနည်းအများကွာဟတာရှိပေမဲ့လို့လည်းအားလုံးကတော့တိတ်မကြခင်သမိုင်းကာလအတွင်းတခြားသောစစ်ပွဲတွေမှာတည်ဆုံရတဲ့သတင်းသမားဥယျာဉ်ချက်ပုံများတာကိုပြနေပါတယ်။ဂါဇာမှာတည်ဆုံတဲ့သတင်းသမား85ဦးရှိတယ်လို့သတင်းသမားများကာကွယ်ရေးကော်မတီ CPJ ကထုတ်ပြန်ထားပြီးကုလသမဂ္ဂကလည်းတည်ဆုံသူသတင်းသမား122ယောက်ရှိတယ်လို့ပြောပါတယ်။ကာဇာမှာရှိနေကြတဲ့သတင်းသမားတွေကတော့ဒီလိုထုတ်ပြန်မှုတွေနောက်ပိုင်းထပ်မံတည်ဆုံသူတွေနဲ့ပါဆိုရင်တည်ဆုံသူပေါင်း130လောက်ထိရှိတယ်လို့ပြောဆိုကြပါတယ်။သတင်းရယူဖို့ပုံမှုခက်ခဲလာတာနဲ့အမျှကာဇာဒေသခံတွေရဲ့ခံစားချက်အမြင်တွေကိုကမ္ဘာကြီးကနားလည်သိရှိလာဖို့မှာသူတို့ရဲ့သတင်းတွေကပိုပြီးအရေးကြီးလာတယ်လို့သတင်းတောက်ဘူစတာဟာကပြောပါတယ်။
من خلال انه يعني يردع الصحفيين او يقلل من عزيمتهم او
انه يعني ترينو တွေကိုကန့်သတ်တာစိတ်ပန်းဆိုင်ရာအရာ PR ပေးတာတွေလုပ်ပြီးတော့သတင်းအလုပ်ကိုဆက်မလုပ်နိုင်အောင်ဟန်တားနိုင်ပေမဲ့လို့သတင်းတော်တူအသက်ခံရတိုင်းကျွန်တော်တို့သတင်းသမားတွေအနေနဲ့ကမှန်တရားကိုဖော်ထုတ်ဖို့သတင်းတွေဆက်လုပ်သွားမယ်ဆိုတဲ့စိတ်ပန်းဖြတ်မှုတွေပို့ပြီးတော့ဖြစ်လာစီပါတယ
်ဂါဇာကိုနိုင်ငံတကာသတင်းသမားတွေဝင်ရောက်ခွင့်အစ္စရေးဆိုရကပိတ်ပင်ချပါတယ်ဂျေရုဆလင်မြို့ကနိုင်ငံသားသတင်းသမားများအဖွဲ့ Foreign Press Association ကတော့စစ်တပ်ကထင်းထင်းကျပ်ကျပ်ထိန်းချုပ်ထားတဲ့နယ်မြေတွေမှာသတင်းရယူခွင့်ပြုပေးဖို့အစ္စရေးတရားရုံးချုပ်ကိုပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတင်ပြတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဒီတောင်းဆိုချက်ကိုတရားရုံးကပယ်ချခဲ့ပါတယ်။အ အစ္စရေးစစ်တဲ့အတွက်ဘလို့အပ်တဲ့အခက်အခဲတွေဖြစ်လာစေနိုင်တယ်လို့ဆိုပြီးပြောကြားခဲ့တာပါအခုဆိုရင်ဂါဇာတွင်းပိုက်ဒေသတွေမှာသတင်းရယူဖို့အခွင့်အလမ်းကမရှိသလောက်ဖြစ်သွားပြီလို့သတင်းတာတွေကပြောပါတယ်ပါလက်စတိုင်းသတင်းမီဒီယာကြီးတို့ကမှအလုံးလုံးနေတယ်အစ္စလမ်အီဇနုံကအခုလိုပြောပါတယ်
هي حرب من كل اتجاه على الصحفيين على كل الكوادر وفئات المجتمع يعني
قطر ناو دي نه لو مو اتاي واي تكو لون كو بات باوง سون غا ني تاي خاي ني دي سيت بوي با اسرائيل ها ترو يي تاي خاي مو اسي باين تكو ا ني نه سات توي يي دي كو ما جا خنا فيت تاو بي جما رو ثوت بي لا كيا ري ميو باين غا اچي ني دي كو تدين چلت دي يا يو لو ما يا اون لوت ها با ري
اسرائيل سو يا غا رو နိုင်ငံကလူခွင့်ရေးအဖွဲ့တွေနဲ့ပါလက်စတိုင်းသတင်းသမားတွေပြောဆိုနေကြသလိုအစ္စရေးစစ်တပ်ကသတင်းတောက်တွေနဲ့တခြားသောရဲသားတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်နေတာမရှိတဲ့အကြောင်းအကြင်ကြင်ပြောဆိုထားပါရဲ့ရှင်
။ဒါကတော့အစ္စရေးဟမတ်စစ်ပွဲကြားကသတင်းသမားတွေအသက်အန္တရာယ်ကြုံရတဲ့အထိအန္တရာယ်များနေတဲ့အခြေအနေသတင်းဆောင်မှာမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။ည10:00နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်။
ဒီ OS season တွေကို radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE American တန်ရဲ့2024ခုနှစ် March 23ရက်ဗုဒ္ဓဘူးညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရမှာပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့ American သမ္မတရွေးကောက်ပွဲနဲ့နိုင်ငံတကာအခင်းကျင်းဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါရစေ။ American သမ္မတဟောက် Donald Trump နဲ့လက်ရှိသမ္မတ Joe Biden တို့ပြန်ပြီးတော့မှတွေ့ဆုံကြမယ်။2024 November ရွေးကောက်ပွဲဟာကမ္ဘာနိုင်ငံရေးအခင်းကျင်းနဲ့ဘယ်လိုများဆက်ဆံနေပါသလဲ။မြန်မာနိုင်ငံရေးကိုရောဘယ်လိုမျိုးရိုက်ခတ်မှုတွေရှိလာနိုင်ပါသလဲဆိုတာကိုဥကြော်စံသားကိုမမတဇင်အောင်ကဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာမေးမြန်းတင်ဆက်ပေးထားပါရစေ။
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါ
ဒီ American ရွေးကောက်ပွဲဟာဒီကမ္ဘာနိုင်ငံရေးအခင်းကျင်းမှာပေါ့ဘယ်လောက်ထိအရေးပါပါလဲ
စိတ်အရေးပါပါတယ်ဘာကြောင့်လဲဆိုတော့တကမ္ဘာလုံးကစိတ်ဝင်စားစုံရွေးကောက်ပွဲဖြစ်ပါတယ် American ရွေးကောက်ပွဲဟာ American မှာဖြစ်တဲ့ဖြစ်ရတွေအမေရိကန်မှာအစိုးရအပြောင်းအလဲဖြစ်လာရင်မူဟာရအပြောင်းအလဲတကမ္ဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့တစ်ဆက်တည်းမှာပြောသင့်တာကတော့ကမ္ဘာလုံးမှာဖြစ်နေကိစ္စတွေဟာလည်းပဲအမေရိကန်ရွေးကောက်ပွဲမှာပြန်လှန်ပြီးတော့ရိုက်ခတ်မှုရှိပါတယ်။ကမ္ဘာနဲ့ပြည်ဆက်နေတယ်။ကျွန်တော်ဘာသွားသတိရလဲဆိုတော့ဟိုကဥရောပမှာဩစတြေးလျနိုင်ငံရဲ့ချန်ဆလာမက်ထနစ်ပြောခဲ့တဲ့စကားတစ်ခုရှိတယ်။ Transcendentalism မှာပြောတဲ့ When French sneezes Europe catches a cold.ပြင်သစ်ကဟချိုးလို့စီလိုက်ရင်ဥရောပတစ်ခုလုံးအေးအေးမီနှာစီနေရပြီဆိုတာ။ဘာကြောင့်လဲဆိုတော့ပြင်သစ်မှာတော်လိုင်းဖြစ်တော့အကုန်လုံးဥရောပကိုပြန့်နှံ့သွားသလိုပဲ။ဆိုတော့အခုလည်းပဲအမေရိကန်ကဟချိုးလို့စီရင်တကမ္ဘာလုံးကိုနှာစီအေးအေးမီနေရပြီလို့ပြောရမယ့်သဘောပါပဲ။အမေရိကန်ရွေးကောက်ပွဲကသိအရေးကြီးပါသမ္မတရွေးကောက်ပွဲ။အဲဒါကြောင့်ကမ္ဘာကလည်းပဲစောင့်ကြည့်နေရတာဖြစ်တယ်လို့ဥစွာပြောမှဖြစ်ပါတယ်
။ဒီလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာအခုလက်ရှိသမ္မတဘိုင်ဒန်နဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ rematch ပေါ့နော်ပြန်ပြီးတော့တွေ့ကြမယ့်အခြေအနေဖြစ်ပါတယ်အဲ့တော့ဒီပေါ်မှာရောဘယ်သူနိုင်ကြီးရှိပါလဲ
ခမရသိခဲ့ပါတယ်ကျွန်တော်မပြောနိုင်ဒီ opinion pool လို့ခေါ်တဲ့လူလူသဘောထားစစ်တမ်းလုပ်နေတဲ့နှစ်ပေါင်းများစွာလှုပ်လာတဲ့အဖွဲ့အစည်းတွေရဲ့လှုပ်ချက်တောင်မှပဲတကယ်ရလဒ်နဲ့လွှဲတတ်ပါတယ်2016တုန်းကဒေါ်နယ်ထရမ့်နဲ့ဟီလီကလင်တန်ပြည်နယ်ပွဲမှာဆိုရင်ဟီလီကလင်တန်နိုင်မယ်လို့လူတော်တော်များများကိုတွက်ထားတယ်ပထမပိုင်းမှာဟီလီအလားတာပဲနောက်ပိုင်းတဖြည်းဖြည်းဖြည်းဒေါ်နယ်ထရမ့်ထောက်ခံနေမိကများလာပြီးတော့သူဒေါ်နယ်ထရမ့်နိုင်သွားတယ်ဆိုတော့သူတင်ခမရသိခဲ့ပါတယ်အခုအမေရိကန်ပြည်သူတွေဒီနေရာမှာသူတို့ရဲ့ရေကောက်ပွဲ issues ဆိုတာပေါ့ဘယ်လိုအကြောင်းအရာကိုသူတို့ဘယ်လောက်စွမ်းဆောင်ခံမလဲဆိုတာကြည့်ပြီးဆုံးဖြတ်ကြမယ်ဆိုတော့သူတို့စစ်တမ်းတွေမှာတော့ဘာတွေ့ရလဲဆိုတော့စီးပွားရေးကိုဦးစားပေးပြီးဆုံးဖြတ်မယ်လို့69ရာခိုင်နှုန်းရှိတယ်တခါကျမရေးဆောင်ချက်မှုကိုကြည့်ပြီးဆုံးဖြတ်မဲ့လူက68ရာခိုင်နှုန်းရှိရဲ့နိုင်ငံရဲ့မူဝါဒနဲ့ပတ်သက်ပြီးတော့ကြည့်ဆုံးဖြတ်မဲ့လူက58ရာခိုင်နှုန်း60နီးပါးရှိရဲ့အဲ့ဒီနောက်မှာမှလာ illegal immigration board တရားမဝင်နိုင်ငံတွေဝင်ရောက်တဲ့ကိစ္စဥရုယာဒီပြောင်းလာတဲ့ကိစ္စက50 40စသဖြင့်ဖြစ်သွားပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့လူကဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ကျူတင်ပြီးတော့ခံမှန်းရဖို့ကတော့သိမ့်မလွယ်ပါဘူးကျွန်တော်အဖြေအမှပဲရည်တည်ပြပြောကြမှာဖြစ်ပါတယ်အ
ဲ့အခုဒီ အမေရိကန်ရေကောက်ပွဲကနိုင်ငံတကာကိုရိုက်ခတ်တဲ့အလားအလာပေါ့ဒီပေါ်မှာအဓိကဆွေးနွေးချင်ပါတယ်ဒီတော့အခုလက်ရှိပေါ့အနေထားမျိုးမှာဒီနိုင်ငံတကာအခင်းချင်းမှာဘယ်ပြဿနာအဓိကကြပါလဲယူကရိန်းပြဿနာလားဂါဇာပြဿနာလား
အာအဲ့ဒါတခုချင်းပြောခဲ့နိုင်ငံကြီးဝါရနဲ့ပတ်သက်ပြီးတော့ဒီသမ္မတနှစ်ယောက်လုံးကတော့အမေရိကန်ရဲ့သူတို့ကပြောခဲ့သလိုပေါ့အမေရိကန်ရဲ့အကျိုးစီးပွားကိုလုပ်တာပဲဖြစ်ပါတယ်ဆိုတော့အဲ့လိုဖော်ဆောင်တဲ့နေရာမှာတော့ဒေါ်နယ်ထရမ့်ကတော့တင်ငါကနဲ့စိတ်ပြီးတော့ထက်ထက်ဝင်နေတာတဲ့သူကသူဟာသူစီကြရက်တည်းမဲ့အကျိုးရှိတဲ့နေရာမှာဘယ်သူမှမဆိုဆက်ဆံပြီးတော့လုပ်မှာပဲ liberal democracy သဘောတရားပါညာသူကြီးမှာမဟုတ်ဘူးနမူနာတစ်ခုကြည့်ရင်သူရဲ့ past သမ္မတဖြစ်ခဲ့ရုံကသူမြောက်ကိုရီးယားလဲသွားပြီးတော့တွေ့ခဲ့တာပဲနိုင်ငံတကာကတုံးမလက်မခံပဲပြစ်ပယ်ထားတဲ့အစိုးရမျိုးပေါ့လေအဲ့ဒီဟာကိုသူတွေ့ခဲ့တာပဲသူအဲ့လိုမျိုးလုံသွားမှာပဲ American အကျိုးအတွက်ဒါမဲ့သမ္မတဘိုင်ဒန်ကြတော့သူကအုပ်စုဖွဲ့ပြီးတော့လာသူတို့ရဲ့ဘူဝါရအတိုင်းပေါ်လေဒီမိုကရေစီလစ်ဘရယ်သဘောတရားကိုအခြေခံပြီးတော့တူရက်လူတွေနဲ့ပူပေါင်းပြီးတော့ဆောင်ရွက်သွားမယ့်သဘောရှိပါတယ်တကယ်တော့စီးရဲကာလအတွင်းမှာကို၌ကအမေရိကန်ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေနဲ့စီးကြရက်တည်ပြီးတော့ဆိုဗီယက်ပြည်ထောင်စုကသူတို့အင်အားစုနဲ့သူတို့စီးပွားရေးအဖြစ်နိုင်ငံအဖြစ်ရက်တည်နိုင်ခဲ့ပြီးဖြစ်တယ်ဆိုတော့အဲ့ဒီလိုပြိုပြက်ပြီးသွားတဲ့နောက်မှာလည်းရုရှားတို့တရုတ်တို့ကအမေရိကန်နဲ့လုံအောင်ခွဲပြီးတော့စီကြစီရက်တည်နေရတယ်အဲ့ဒီဟာကိုသူတို့နဲ့ဆန့်ကျင်ပြီးတော့ကိုယ့်ဘက်ပါမဲ့လူတွေကိုစီးယုံပြီးတော့ဘိုင်ဒန်ကရက်တည်မဲ့သဘောရှိရတယ်ဆိုတော့နိုင်ငံကြီးဝါရမှာအဓိကအဲ့လိုပြန်ရပါလိမ့်မယ်သူတို့ကအ
ဲ့တော့ဒီအခုဒီပြဿနာတွေကိုတစ်ခုချင်းကြည့်မယ်ဆိုရင်လက်ရှိယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားကဘယ်လိုရှိပါလဲသူစစ်ပွဲရလဲကြာလာပြီဆိုတော့ပြည်သူတွေရဲ့သဘောထားကဘယ်လိုရှိပါလဲ
အမေရိကန်အများစုကတော့ယူကရိန်းကိုထောက်ခံတယ်ရုရှားကြည့်ရမှုကိုဘယ်သူမှလိုလိုမလိုလားကြပါဘူးဒါပေမဲ့လည်းဒီယူကရိန်းစစ်ပွဲမှာစီးရဲအကူအညီလောက်တောင်ပေးရမလားပေးသင့်သလားဆိုတော့လူတိုင်းတွေးတော့လာတယ်စဉ်းစားလာတယ်အဲ့လိုပေးနေတာကိုသိသဘောမကျတဲ့လူတွေကပို့များလာပါတယ်တချို့ကဒါကိုဘယ်လိုမြင်လဲဆိုတော့ it is a ဘယ်လို forever war အစင်းသဖြင့်ဖြစ်နေတဲ့စစ်ပွဲပဲဒီစစ်ပွဲဟာဘယ်တော့မှစဉ်းစားမဟုတ်ဘူးဘာဖြစ်လို့ငါတို့ကဒီဟာကိုစီးရဲအကူအညီနေရမလဲဆိုတာသမ္မတဘိုင်ဒန်အပေါ်မှာရဲ့မူဝါဒနဲ့ပတ်သက်ပြီးတော့အဲ့လိုမြင်လာကြတဲ့လူတွေအများကြီးရှိပါတယ်သူကသမ္မတဘိုင်ဒန်ကို၌ကလည်းပဲအာဖဂန်နစ္စတန်မှာဖြစ်နေတဲ့စစ်ပွဲကိုအဲ့လို forever war ပဲထားဝရဖြစ်နေတဲ့စစ်ပွဲဆိုပြီးတော့သူတို့နှုတ်ထွက်လာခဲ့တာပဲဆိုတော့အခုလည်းပဲဒေါ်နယ်ထရမ့်တို့ဘက်ကဒီသဘောထားနဲ့သူတို့ထုတ်နှက်လာခဲ့တယ်ဆိုတော့ယူကရိန်းမှာသူတို့ဘက်ကအဲ့လိုတန်းတောင်းနေတဲ့သဘောရှိပါတယ်ဒါပေမဲ့လည်းဒေါ်နယ်ထရမ့်ဘက်ကကြတော့ဘယ်လိုလဲဆိုတော့ဒေါ်နယ်ထရမ့်ကတော့သူကပြောနေတာပဲသူသမ္မတဖြစ်တဲ့24နှစ်အတွင်းမှာဒီယူကရိန်းစစ်ပွဲကိုရလိုက်မယ်ဘာညာပြောတယ်သမ္မတပူတင်နဲ့သူကသိပြီးတော့စဉ်းစားကမရှိခဲ့တဲ့လူဆိုတော့သူတက်လည်းဖြစ်နိုင်တယ်ဆိုတော့တချို့ကအဲ့တော့ညှော်မှန်းကြတယ်တကယ်လို့သမ္မတထရမ့်ကသမ္မတဖြစ်လာခဲ့မယ်ဆိုရင်သူစီပူတင်နဲ့ညှိပြီးတော့ညီညာနဲ့နီနဲ့ထွက်ပေါက်ရအောင်လုပ်ထိုင်မလားဆိုတာသူကပြောလို့ညပါတယ်သို့တော့တစ်ချိန်တည်းမှာလည်းနောက်တစ်ခုဖြစ်နိုင်လို့ကျွန်တော်ထင်တာကတော့သမ္မတဘိုင်ဒန်လက်ထက်မှာလည်းပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတူရကီကိုသွားပြီးတော့တူရကီသမားအာဒိုမန်နဲ့အစင်အာဒိုမန်ကရုရှားနဲ့ဆက်ဆံရေးကောင်းတယ်သူကသိအေးပါတဲ့နေရာဖြစ်တယ်နေတို့ဖွဲ့ပြီးသူကတူစင်စီဇာဖို့ပြောနေတဲ့စကားတွေလည်းရှိတယ်ဆိုတော့ကမန်ဂျက်တွေအမျိုးမျိုးရှိနေရပါတယ်သူတို့နှစ်ယောက်ရဲ့ချင်းကပ်မှုကတော့အဲ့လိုကွဲလွဲပါတယ်ယူကရိန်းကိစ္စမှာ
အနောက်တစ်ခုကတော့ဂါဇာကိစ္စပေါ့ဒီဂါဇာနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်ကပြီးခဲ့တဲ့အပတ်တုန်းကပေါ့ဒီအော်နိုင်ငံတော်အခြေပြမင်္ဂလာမှာပြောသားရရှိပါတယ်နှစ်ပြည်တော်မူဝါဒကသာအပြေဖြစ်လိမ့်မယ်ဆိုပြီးပြောသားပါတယ်ဒီတော့ဂါဇာနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားပါရော
အဲ့ဒီမူဝါဒဟာခေတော့လက်တွေ့ကြပါတယ်နိုင်ငံတော်ကလည်းပဲနှစ်ပြည်တော်စနစ်ဖြစ်မှသာဖြစ်မယ်ဆိုတာအဓိကပြဿနာကနေတန်ယာဟုကလက်မခံပါဘူးနေတန်ယာဟုနဲ့သမ္မတဘိုင်ဒန်ရဲ့ကြားမှာလည်းပဲသိပြီးတော့သဘောထားရင်းကင်းကွက်လဲနေတန်ယာဟုကသူရဲ့ military policy ဘာစစ်နဲ့ဒါဖြစ်ရှိမယ်ဆိုတဲ့မူဝါဒကိုသမ္မတဘိုင်ဒန်ကမကြိုက်ဘူး။ညီညာရေးစစ်ဆေးစီခြင်းနဲ့ခမရအဲ့လိုတိုက်နေခြင်းအပြင်ခမရကိုနိုင်ငံတော်ကမုန်တီးသွားလိမ့်မယ်။နိုင်ငံတော်ထောက်ခံမှုခမရဆုံးရှုံးမယ်။ခမရတို့နိုင်မှာမဟုတ်ပြောတာကိုဝန်ကြီးချုပ်နေတဲ့ညဟုတ်ကလုံးဝလက်မခံဘူး။ဆိုတော့သမ္မတဘိုင်ဒန်ကအဲ့လိုမပြောနိုင်တော့သိပ်ပြီးတော့သူ့ကိုလူကြိုက်မများဘူးဖြစ်လာတဲ့လူကတကယ်တတိယကိုမပြောနိုင်ဘူး။တချို့ကလည်းပဲသမ္မတဘိုင်ဒန်တစ်ဖက်ကသာအဲ့လိုပြောပြနေပြီးတော့တကယ်တမ်းထိတိယောက်တားကျင်စိတ်ကောရှိရလားဘာကြောင့်စီးရဲအကူအညီပေးနေလဲအဲ့လိုဘာညာဆွေးပြောကြတာလည်းရှိရဲဆိုတော့တကယ်စမ်းမှာသမ္မတဘိုင်ဒန်ရဲ့ popularity လူကြိုက်များမှုကတဖြည်းဖြည်းချင်းကျဆင်းလာတယ်လို့ပြောမှဖြစ်ပါတယ်အထူးသဖြင့်ပြည်ခဲ့တဲ့ Michigan မှာလာ primary လို့တော့တချို့ကတော့
uncommitted policy ဘယ်သူမှ member ရင်းဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ Biden ရဲ့ဂါဇာမူဝါဒကိုမကြိုက်တဲ့အတွက်ကြောင့် member ပဲနေမယ်ဆိုတော့မှပြောခဲ့တဲ့လူသင်းသင်းချီပြီးရှိရဲဆိုတော့နေ့စဉ်ကြိုင်းမှဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်သမ္မတ Biden ကတော့နည်းနည်းတနည်းနည်းကြံစီရပါလိမ့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူချင်မှမူတက်ဖို့အတွက်
အဲ့တော့ Donald Trump ကရော तू ကဒီရွေးကောက်ပွဲမှာသမ္မတ Biden နဲ့ rematch ဖြစ်လာမယ့်အခြေအနေဖြစ်နေတော့လေ
Donald Trump ကတော့ဘာမှဒီပြသူရဲ့မူဝါဒဟာဣသရေလနဲ့ဂါဇာစစ်ပွဲဒီဂါဇာမှာဖြစ်နေတဲ့ပြဿနာဆိုင်မူဝါဒဘယ်လိုဆိုတာဒီဝင်ထုတ်ဖို့ပြောကြတာမရှိသေးပါဘူးဒါပေမဲ့သူဘာပြောလဲဆိုတာတော့ရှိတယ်သူကတော့ငုံတခုမှထည့်ပြောငါသမ္မတဖြစ်ခဲ့တုန်းကဣသရေလဟာ very safe သိလုံးလုံးနေအဲ့လိုမျိုးနောက်သူသမ္မတဖြစ်လိုက်ဣသရေလဘယ်တော့မှအတိုက်ခံမှာမဟုတ်ဘူးဆိုတာလည်းပြောတယ်သူကအဓိကအဖြစ်ကဒီကဒီဟာမတ်စ်တို့ဟက်ဇ်ဘူလာတို့ကအီရန်ကထပ်ပန်ထားတဲ့အဖွဲ့တွေဆိုပြီးပြောရမလားအဲ့တော့ဒေါ်နယ်ထရမ့်ကသူသမ္မတဖြစ်ခဲ့တုန်းကအီရန်ကသူ့ရဲ့ proxy ဘောက်ကနာပြောရဲဟာမတ်စ်ဘူလာတို့မထပ်ပန်နိုင်အောင်ငါလုပ်ခဲ့တယ်ဆိုတော့လည်းပြောတယ်သူကဆိုတော့သူကမူရောအဓိကမထုတ်ပြန်ဘူးဒါပေမဲ့သူ့ရဲ့အစ္စရေးဆိုင်ရာသမ္မတဖြစ်ခဲ့ဘူးလေဒေါ်နယ်ထရမ့်လက်ထက်တုန်းကအဲ့အဲ့ဒီလူကတော့ပြောတယ်ဟာအစ္စရေးကနိုင်ရမယ်ဒီစပွဲကိုပါဖြစ်တယ်ဆိုပြီးတော့ထရမ့်ရဲ့အဘော်ဟုတ်ဟုတ်တော့မပြောရဘူးဒီသတင်းကိုဖော်ပြတဲ့အခါမှာအဲ့ဒီသံမက်နဲ့ Trump နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံကိုပြပြီးတော့မီဒီယာတွေကအဲ့ဒီထောက်ရေးထားတွေ့ရဆိုတော့ဒါမီဒီယာတွေရဲ့အဲ့လိုတွေးစရာဖြစ်အောင်အများကြီးလည်းဒါတော့မပြောတတ်ဘူးဆိုတော့နှစ်ယောက်လုံးကလည်းပဲဒီကိစ္စမှလည်းပဲအပြတ်တော့ပြောလို့မရဘူးပေါ့လေမက်ဆန်နာရှင်ကစူဖြတ်လိုက်ရမှာဖြစ်ပါတယ်
အဲ့တော့ဒီမှာ American ရွေးကောက်ပွဲတို့နိုင်ငံခြားရေးမူဝါဒတို့ဒီကမ္ဘာလက်ရှိအခင်းကျင်းတွေကိုပြောမယ်ဆိုရင်တရုတ်ကိုလည်းမေ့ထားလို့မရဘူးထင်ပါတယ
်
ဆိုတော့ American နဲ့တရုတ်ရဲ့ဆက်ဆံရေးအခြေအနေရော
American တရုတ်ဆက်ဆံရေးသမ္မတ Biden တို့အုပ်စုကရော Trump အုပ်စုကရောတရုတ်ကိုသူတို့ကဒါအဓိကအဖြစ်သူတို့စင်ခွန်ရဲလူဆိုတာတော့နှစ်ဖက်လုံးမြင်ပါတယ်ဒါပေမဲ့သမ္မတ Biden ကငါတို့ဟာသူတို့ပြိုင်ဘက်လို့သဘောထားမယ်စီးပွားရေးအဖြစ်ငါတို့သူတို့အဓိကပြိုင်ဘက်ကြီးဖြစ်တယ်ဆိုတော့သူကအဲ့ဒါကိုထားတယ်စီးပွားရေးအဖြစ်သူတို့ပူပေါင်းဆောင်ရွက်တဲ့ပိုင်လေဗယ်ရှိတယ်သူကအဲ့ဒီမှာဒီအဖြစ်ပြင်ဆိုင်မှုတွေကိုဗာညာတို့ကန့်ကွက်တဲ့ဟန်တာရဲတိုင်ဝမ်တို့ဘာလို့ကိစ္စမှာထရမ့်တို့အုပ်စုကတော့ဒီ Republican ဖြစ်စေကြောပူစေရခိုင်နူနီဘာလောက်ကဘယ်လိုမြင်လဲဆိုတော့ NDA ကြီးရဲ့ threat ထင်ကြုံ critical threat သူတို့တော့ပေါ့လေကအဓိကချင်းချောက်မှုကြီးတည်းဖြစ်တဲ့တရုတ်ခအမေရိကန်အတွက်ဆိုတော့စီးပွားရေးပြိုင်ဘက်တင်မှာချင်းချောက်မှုဖြစ်ထရမ့်တို့ကမြင်တယ်အဲ Republican တော်တော်များများကလည်းအဲ့လိုမြင်ကြပါတယ်ဆိုတော့ထရမ့်ကတော့ပြည်ရင်းမှာပဲအဲ့ဒါကို protectionism ခေါ်တော့ကုန်သွယ်ရေးမှာနိုင်ငံသားအခွင့်အရေးတိတ်တူးမြင်ပြီးအစမ်းတန်းကောက်တယ်သူတို့ပစ္စည်းမဝင်နိုင်အောင်လုပ်မယ်နောက်ပြီးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေကိုလည်းဖြစ်နိုင်အဲ့တရုတ်တို့ဘာလို့မသွားပြည်ရင်းမှာပဲလုတ်ခိုင်းမယ်ဆိုတော့ပြည်ရင်းမှာအလုတ်ကန်တွေပုံများပြီးတော့ပူဖြစ်မယ်ဆိုတော့အဲ့ protectionist ကောက်ွယ်တဲ့စီးပွားရေးဝါဒပုံစံမျိုးနဲ့လုတ်တယ်ဘိုင်ဒန်ကတော့အဲ့လိုမဟုတ်ဘူးဆိုတော့စီးပွားရေးအပြင်အတော့ငါတို့ပူပေါင်းဆောင်ရွက်စီးရေးမဟာဗျူဟာရေးပြိုင်ဆိုင်မှုတွေပဲငါတို့အဓိကထားမယ်ဆိုပြီးလုတ်ကြပါတယ်ဆိုတော့တရုတ်ကလည်းပဲအဓိကလူတွေစဉ်းစားကြမယ်ပြဿနာတစ်ခုဖြစ်ပါတယ်ဒါမှန်ပါပဲ
နောက်ဆုံးမေးချင်တာကဒီ American ရွေးကောက်ပွဲကမြမအရေးရောဘယ်လိုရိုက်ခတ်နိုင်ပါလဲ
ဟာစဉ်းစားတဲ့ကိစ္စပါပဲမြမအရေးကိုမြမရေးနဲ့ပတ်သက်ပြီးတော့သမ္မတ Biden တထက်မှာပေါ့လေ Congress ကတော့ Burma Act ကိုပြဋ္ဌာန်းခဲ့တယ်ဒါပေမဲ့သမ္မတ Biden တို့ကအတိအကျဒီဟာကိုလိုက်နာပြီးတော့အပြေအဝအကောင့်ထဲပေါ်ရခက်နေတဲ့အကောင့်ထဲမဖော်ဘူးဆွေးဝေးဖက်နေသို့သော်လည်းပဲဆက်ဆံရေးမှာတော့သမ္မတ Biden လက်ထက်မှာNUG တို့ဘာလို့ဒီမှာယုံနေပါလဲဖွင့်လို့ရတယ်ဆိုပြီးတော့သူတို့လှုပ်ရှားမှုကဒီမှာအခြေစိုက်ပြီးတော့နိုင်ငံတကာလှုပ်ရှားမှုကဒီမှာအခြေစိုက်ပြီးလုပ်နေရတယ်တွေ့တယ်ဆိုတာတပိုင်းဟောလေသမ္မတ Trump သမ္မတ Trump ကတော့သိစိတ်ဝင်စားသူတို့အကျိုးနဲ့တိုက်ရိုက်မထိတွေ့ရင်ဒီဆိုင်မှာမဟုတ်ဘူးလို့ထင်ပါတယ်ကျွန်တော်ပမခဆယ်ကြီးစတိုင်ဘတ်ပြောတော့သတိရတယ်ပထမတစ်ကြိမ်ဒေါ်နယ် Trump သမ္မတဖြစ်လာတော့အဲ့ခါမှာရခိုင်ပြည်မှာပဋိပက္ခတွေဖြစ်နေအဲ့တော့ကျွန်တော်သူ့မိတော့ဒီဒေါ်နယ်ထရမ့်ကရခိုင်ပြည်ဆိုတာဘယ်မှာစမနောဖီမေလ်ကမ်းမထင်ဘူးကွာဆိုတော့ဟဲ့လို့ပါလေအဲ့ဒါသိဖြစ်နိုင်တယ်သူကသူကစိတ်ဝင်စားဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံကိစ္စဟာသိပြီးတော့အရေးကြီးတဲ့အမေရိကန်အချိုးစိုးဘက်ကိုတိုက်ရိုက်ထိတွေ့လာပြီးပတ်သက်လာပြီးဘာညာဆိုရင်တော့သူကတခုခုဝင်လို့ပါလိမ့်မယ်သူဖွင့်ရင်တော့သူကသိပြီးတော့ယူဆိုင်လောက်မှမပါဘူးသို့တော်လည်းပဲအဲ့သူတို့ပါတီထဲမှာမစ္စမစ်မကွန်နယ်ရိုလိုအစိမ်းဝါကြီးတဲ့ပကူရစီနေတယ်ပေါ့လေနိုင်ငံရေးအဖြစ်လေကုန်လေစနစ်ပါဆိုတော့သူတို့ကတော့ဆက်လက်ပြီးတော့ကြိုးစားမှာပဲအစိုးရအနေနဲ့ကတော့သမ္မတဘိုက်ဒန်လက်ထက်မှာလောက်တောင်မှအရေးကြီးလို့ပတ်မလားဆိုတော့စဉ်းစားကြပါ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါပြီခင်ဗျ
အမေရိကန်သမ္မတရွေးကောက်ပွဲနဲ့နိုင်ငံတကာအခင်းကျင်းဆိုတဲ့ခေါင်းစဉ်နဲ့ဥကြော်စံသားနဲ့မမျှတစင်အောင်တို့မေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ Generation C အစီအစဉ်ကိုအလှည့်ပေးကြပါတယ်နိုင်ငံရေးစင်မြင့်တွေမှာမြန်မာလူငယ်တွေပါဝင်ခွင့်ရဖို့အတွက်ဘာတွေလိုအပ်ပါသလဲတလောကပဲထိုင်းလွှတ်တော်မှာကျင်းပခဲ့တဲ့မြမအရေးဆွေးနွေးပွဲမှာတော့ရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကအလုံးမှုဆောင်ဖွဲ့ဝင်ကိုအောင်ဖုံးမော်တက်ရောက်စကားပြောခွင့်ရပါတယ်ဒီသတင်းပတ် Generation C အစီအစဉ်မှာမက်ခင်လေးကကိုအောင်ဖုံးမော်နဲ့စကားပြောထားပါတယ်
ဟေးဂျင်စီတို့တက်ချင်အောင်ပြင်ပြီနော်ဂျင်စီတို့ရေကမ္ဘာနိုင်ငံရေးစက်ခုံပေါ်မှာလူငယ်ရဲ့အခန်းကဏ္ဍအမတန်မှအရေးကြီးတယ်နော်ဂဲဒီတစ်ပတ်မှာတော့ထိုင်းလွှတ်တော်မှာလုပ်သွားတဲ့မြမအရေးဆွေးနွေးပွဲမှာကိုရိုင်းဝင်ရောက်ဆွေးနွေးခဲ့တဲ့မြမလူငယ်လေးတယောက်နဲ့စကားပြောထားတယ်သူပြောပြတဲ့အကြောင်းအရာတွေနားထောင်ကြည့်နော
်မင်္ဂလာပါကျွန်တော်ကအောင်ဖုံးမော်ဖြစ်ပါတယ်ခုလက်ရှိပေါ်ကျွန်တော်ကဒီရောင်တက်သူကျောင်းသားများတမကရဲ့ဘောလုံးမှုဆောင်တယောက်ဖြစ်တောင်းယူထားပါတယ်ပြီးတော့ဒီဆီယန်နာရဲ့စနစ်တိုက်ဖြဲ Trade Rate Company GSC မှာလည်းပဲတွဲပဲညီတိုင်းမှုနဲ့ပြောဆိုခွင့်ရှိသူဖြစ်တောင်းယူရပါတယ်ဟုတ
်ဆရာနာသိပြီးတဲ့နောက်ပိုင်းနိုင်ငံရေးကျင်းပဖြစ်နေထောင်နဲ့ချမှတ်ခံခဲ့ရတဲ့ကိုအောင်ဖုံးမော်ကသူဘာကြောင့်မလို့နိုင်ငံရေးစိတ်ဝင်စားခဲ့ရတယ်လဲဆိုတာကိုခုလိုပဲပြပြထားတယ
်ကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးစပြီးတော့စိတ်ဝင်စားတာကျွန်တော်တက္ကသိုလ်စတက်ခါစားပါပဲကျွန်တော်စပြီးတော့စိတ်ဝင်စားလာခဲ့ပြောဘာလို့စိတ်ဝင်စားလာခဲ့လဲဆိုတော့ကျွန်တော်နေ့စဉ်ကြုံတွေ့နေရတဲ့အကြောင်းအရာအကြောင်းပဲအဲ့ဒါဘာလဲဆိုတော့ကျွန်တော်စာသင်ခန်းထဲမှာကြုံတွေ့နေတဲ့အကြောင်းဒီစာသင်ခန်းအဲ့လေကျွန်တော်ရရှိနေပညာရေးအဲ့ပညာရေးကကျွန်တော်ရမျှော်လင့်ချက်နဲ့အဲ့လိုမျိုးအရန်ကိုလွဲလွန်တယ်ကျွန်တော်မျှော်လင့်ထားတဲ့အရာနဲ့အရာနဲ့ကျွန်တော်ရရှိနေအရာနဲ့အရန်ကိုကွာဟလွန်တယ်အဲ့တော့အဲ့ဒီအရာနဲ့စရတယ်လို့ကျွန်တော်ပြောရမှာတယ်အဲ့တော့ဒါဘာကြောင့်လို့ဖြစ်ရလဲဘာကြောင့်ကျွန်တော်တို့နိုင်ငံပညာရေးစနစ်ကအဲ့လောက်ထိနှိမ့်ကြပြီးတော့ပျက်စီးဆုပ်ယုံနေရတယ်လဲမေးခွန်းကနေစတယ်အဲ့တော့အဲ့ရနေမှာတစ်ဆင့်ကြာလူဖန်စီတရလုံးနေနေရဘာဖြစ်နေလဲဆိုတော့အဲ့လိုမျိုးပေါ့ကျွန်တော်ဆာပြီးတော့နိုင်ငံရေးကိုစိတ်ဝင်စားလာတော့ဟုတ
်ထိုင်းလွတ်တော်မှာလုပ်တယ်မြမအရင်ဆွေးနွေးပွဲမှာကိုရိုင်းပါဝင်တက်ရောက်ပြီးတော့စကားပြောခွင့်ရခဲ့တယ်ဆိုတော့သူဘာတွေပြောလဲဆိုတာကိုလည်းနားထောင်ကြည့
်ဒီထိုင်းလွတ်တော်မှာပေါ့ပြုလုပ်ခဲ့တဲ့ဒီမြမအရင်ဆွေးနွေးပွဲမှာကျွန်တော်ကလူငယ်တယောက်အနေနဲ့ဖိတ်ကြတယ်ပေါ့ဖိတ်ကြတဲ့အခါမှာကျွန်တော်လည်းအဓိကကတော့ကျွန်တော်ရဲ့လူငယ်လူရွယ်ပေါ့ကျွန်တော်တိုင်းပြည်ရဲ့လူငယ်လူရွယ်တွေကတခြားသောကမ္ဘာနေရာဒေသတော်တော်များများကလူငယ်လူရွယ်တွေလွယ်လဲနေမှုရနေတဲ့အခွင့်အရေးတွေကိုကျွန်တော်တို့ဆရာလူငယ်တွေကကြတော့ခက်ခက်ခဲတိုက်ယူရတယ်ပြီးတော့ကျတော့ကျွန်တော်တို့ရေကဂုံသိခါအတွက်အနာဂတ်အတွက်အဲ့လိုမျိုးအနာဂတ်အတွက်ကိုကျွန်တော်တို့ရေအသက်တင်တယ်ပေါ့လေအလဲထက်ပြုတ်ပြီးတော့ဒီရှေ့တန်းစစ်မြေပြင်တွေမှာအဲ့လိုတိုက်ပွဲတွေဝင်နေကြရတယ်ပြီးတော့ကျတော့လက်တော်ဒီစစ်ကောင်စီကစုံနဲ့ဥပဒေပြဋ္ဌာန်းလိုက်တဲ့ပတ်သက်ပြီးတော့ပြောကြခဲ့ပါတယ်ဟုတ
်ဒီလိုဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုလည်းကိုအောင်ဖုံးမော်ကခုလိုမျိုးကြေညာထားတယ
်ထိုင်းရဲ့ဥပဒေပြည့်မှန်တယ်တိုင်းလွတ်တော်ကကျွန်တော်တို့တော်လင်းအင်အားစုတွေနဲ့အဲ့လိုစတင်ပြီးတော့လူသီးရှင်ကြားဒါထိစက်တယ်ဆိုတာတကယ်ဘောလိုမျိုးကောင်းပါကောင်းမွန်တဲ့အစားပဲပြီးတော့တို့ဘက်ကနေပဲလဲပဲတို့ရဲ့ဥပဒေပြည့်မှန်တိုင်းတို့မှာရှိနေတဲ့ဒီဥပဒေပြည့်အာနာကိုကင်ပြီးတော့ဒီမြမအရေးအတွက်တို့ကိုကြီးနိုင်ကလပ်ကိုတို့ကိုကြီးမယ်ဆိုတာတို့ရဲ့စိတ်ဆန္ဒကိုလည်းကျွန်တော်မြင်ရတယ်အဲဒါမဲ့လို့ထိုင်းအစိုးရရဲ့အခြားသောအစိတ်ပိုင်းအဓိကထိုင်းကက်ဘိနက်ပေါ့ပြီးထိုင်းကက်ဘိနက်အောက်ကထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြီးတော့ဂျန်နဲ့အခြားသောဝန်ကြီးဌာနလုံခြုံရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနပြီးတော့ထိုင်းစစ်တပ်ပေါ့စသဖြင့်အဲ့ဒီအခြားသောအစိတ်ပိုင်းအနေနဲ့ဒီလိုမျိုးအစာကောင်းတဲ့ကိုပါလာဖို့လိုနေသေးရပေါ့
ဒီလိုမျိုးနိုင်ငံတကာအခင်းကျင်းတွေနိုင်ငံရေးစက်ခုံတွေပေါ်မှာလူငယ်ရဲ့ပါဝင်မှုကဘယ်လောက်ထိအရေးကြီးနေလို့ထင်လဲဘာဆောင်လဲ
လူငယ်တွေပါဝင်မှုနဲ့ပတ်သက်လို့ကျွန်တော်ကလူငယ်တွေကိုလက်နက်ကင်ခိုင်းမှုခြေတန်းတွေကိုခြေတန်းစစ်မြေပြင်အောင်ထွက်ခိုင်းမှုပြီးတော့ကျတော့လက်မတော်တွေကိုပေါ်ရမှာဆန္ဒပြခိုင်းမှုစသဖြင့်အဲ့လိုမျိုးအလုပ်တွေလုပ်ဖို့ကြရတော့ကျွန်တော်လူငယ်တွေကိုကျွန်တော်တို့ကအားပေးအမြောက်ပြုသလောက်နိုင်ငံရေးစကားပြောဖို့ပြီးတော့ကျတော့နိုင်ငံရေးနေရာတစ်ခုခုပေးဖို့ဆိုရင်တော့မင်းရဲငယ်သေးတယ်ဆိုပြီးတော့ပြောကြတဲ့ delay ကျွန်တော်တို့မှာရှိရတယ်ကျွန်တော်တို့ကဒီဂျန်စီဆိုတဲ့ဒီစကလုံးပေါ့ဂျန်စီဆိုတဲ့ဒီစကလုံးကဒီလူငယ်တွေကိုအဲ့လိုမျိုးအားပေးအမြောက်ပြုဖို့ထောက်ခံအားပေးဖို့အဲ့လိုမျိုး၃ရက်စကလုံးပေါ့လက်ရှိနိုင်ငံရေးဥဆောင်ဥပြပြုနေကြတဲ့သူတွေလည်းသူတို့လည်းဒီစကလုံးကိုသုံးခဲ့ကြရတယ်နော်အဲဒီသူတို့ပြောခဲ့ကြတာဒီနေဥတော်လိုင်းရေးဆိုတာဒါဂျန်စီတွေရဲ့ဥဆောင်ဥရမှုပြုလို့ဒီလောက်ထိဖြစ်လာပေါ့ဂျန်စီရဲ့အကြောင်းဒီလိုဖြစ်လာဆိုပြီးအများကြီးပြောကြတယ်ဒါမဲ့တကယ်ဥဆောင်ဥပြပြုတဲ့နေရာမှာဘယ်မှာလဲဂျန်စီရဲ့မရှိတော့ဂျန်စီရဲ့အကောင်ပျက်သွားတယ်ဒီဟာကပြောင်းလဲကြဖို့လိုတယ်လို့ကျွန်တော်ထင်တယ်ပေါ့နော်ပြီးတော့ဒီပွဲကိုတိုက်ခင်ခဲ့ရတဲ့အခါမှာလည်းကျွန်တော်လည်းကိုယ်တိုင်လည်းတော်တော်အံ့ဩပါပါလူငယ်ကိုအဲ့လိုမျိုးထည့်သွင်းဖို့စဉ်းစားရတယ်ပေါ့ပြီးတော့လူငယ်တွေထဲမှာကျွန်တော်ထည့်ဖို့ရွေးတယ်ဆိုတော့တော်တော်အံ့ဩပါပါတယ်အဲ့တော့ ဒါမဲ့လို့ရှေ့ရှောက်ဘောဒီမြန်မာပြည်ကလူငယ်တွေဂျန်စီတွေပေါ့ဂျန်စီတွေအနေနဲ့နိုင်ငံရေးစက်ခုံပေါ်ရောက်လာဖို့နိုင်ငံရေးစကားပြောနိုင်ဖို့ဆိုတော့ဒါလက်ရှိဒီနိုင်ငံရေးကိုဥဆောင်ဥပြပြုနေတဲ့သူတွေရဲ့တောင်းဝအဓိကကြတယ်လို့ထင်ပါတယ်
ကိုယုံကြည်အောင်ဒီဇိုင်းမြင့်မဲ့လုပ်ခဲ့တဲ့တက္ကသိုလ်ကျောင်းသားလူငယ်လေးကိုအောင်ဖုံးမောကအနာဂတ်မှာလည်းသူပါတယ်ဆက်လုပ်သွားမယ်ဆိုတာကိုလူပြည့်ကြပြထားတယ်
။ကျွန်တော်ကတော့ရှေ့ဆက်ပြီးတော့ level ဒီရောင်တက္ကသိုလ်ကျောင်းသားများတက်မကပေါ့ပြီးတော့ဒီဆက်နိုင်ရင်စနစ်တိုက်ဖြဲတွေတွေကောင်းဒီ GSC ပေါ့ဒီဖွဲ့စည်းရဲ့နိုင်ငံကြားတာဝန်တွေပြီးတော့ကျွန်တော်ပြောဆိုတာဝန်တွေပဲလို့ရှေ့ဆက်ပြီးတော့လုပ်သွားဖို့ရှိပါတယ်ကိုဝေးပါဖို့ရှိပါတယ်ပြီးတော့လက်ရှိထိုင်းနိုင်ငံအတွင်းမှာလည်းပဲဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့တောက်ဆက်လက်ပြီးတိုက်တွန်းသွားဖို့ရှိပါတယ်
ဒီဂျန်စီတွေဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်တွေကြာလို့ရှိရင်လည်းဂျန်စီတွေအတွက်ဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးလို့တက်တာ
မခင်လေးရဲ့ generation z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါရစေ။ Switzerland နိုင်ငံနှင်းရှော့စီမာရသွန်ပြိုင်ပွဲမှာတော့ပြိုင်ပွဲဝင်သူပေါင်း1000ကျော်ဝင်ရောက်ရှင်ပြိုင်ပါတယ်။ England Premier League မှာတော့ Arsenal Liverpool နဲ့ Man City တို့အကြိမ်နဲ့ဖြစ်နေပြီးတော့ Champion ဖြစ်နိုင်ရေးဘယ်အသင်းကအလားအလာကောင်းဆုံးတယ်လဲဆိုတဲ့သုံးသပ်ချက်တွေကိုကိုရန်နိုင်စူးစီးတင်ဆက်ပေးထားပါရစေ။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League ဘောလုံးပွဲတွေပြီးဖို့10ပွဲပဲလိုတော့တဲ့အချိန်မှာ Arsenal အသင်းဇာတ်ထိပ်ကိုတက်လာခဲ့ပြီးတော့ Arsenal, Liverpool နဲ့ Man City တို့အကြိမ်နဲ့ဖြစ်နေကြပါတယ်။ဒီနေ့ကပွဲမှာတော့ Arsenal က Brentford ကိုပွဲပြီးကနေမှတွင်းတဲ့ဂိုးနဲ့နှစ်ဂိုးတစ်ဂိုးနဲ့နိုင်သွားပြီးတော့ Liverpool နဲ့ Man City တို့တနင်္ဂနွေနေ့ကကစားကြတာမှာတော့တဂိုးစီတေးကျသွားခဲ့ပါတယ်။ဒီပွဲမှာ Man City က John Stones ကဂိုးအရင်သွင်းလို့Man City ကပထမပိုင်းမှာရှေ့ကဥဆောင်ခဲ့ပြီး Liverpool အတွက်ခြေပါဂိုးကိုတော့ McAllister က penalty ကတဆင့်သွင်းခဲ့တာပါ။နှစ်သင်းလုံးတိုက်စစ်ဖွင့်ကစားပြီးတော့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးသွင်းမသေးကြတာတိုင်ထိတာလူကျွန်တာနဲ့ဂိုးသမားတွေကောင်းတာတွေကြောင့်နောက်ထပ်ဂိုးမရဘဲတပတ်တဂိုးစီနဲ့တရေဖြစ်သွားခဲ့ပါတယ်။ဒီပွဲတွေကြာသွားတာနဲ့ပတ်သက်ပြီးတော့ Soccer Follow Channel အိမ်သာချုပ်ကိုကျော်မျိုးရရဲ့အမြင်ကိုမေးကြည့်ထားပါတယ်။
လဘဘူးနဲ့မန်စီးတီးပွဲကတော့တော်တော်လေးကြည်ကောင်းတယ်ဗျနှစ်သင်းစလုံးတိုက်စစ်အပြိုင်ကြပြီးတော့တောင်ပန်တိုက်စစ်တွေကလည်းတော်တော်လေးကောင်းတယ်ဂိုးသွင်းခွင့်တွေလည်းတော်တော်လေးရခဲ့ကြတယ်အဲ9သင်းနဲ့အသင်းကတော့လီဗာပူးလို့ကျွန်တော်ထင်တယ်လီဗာပူးရဲ့ဂိုးသွင်းခွင့်တွေကပိုပြီးအားကောင်းတယ်ဒီပွဲကကျွန်တော်ကတော့တေချတဲ့နယ်လို့မမြင်ဘူးလီဗာပူးအနိုင်ရတဲ့နယ်လို့မြင်တယ်အဲပွဲချင်းတစ်ချောင်းလုံးမှာလည်းလီဗာပူးကပိုပြီးတော့ကောင်းတယ်အသင်းတစ်သင်းပိုပြီးတော့ဂိုးသွင်းခွင့်ပိုရတဲ့အသင်းတစ်သင်းဖြစ်တယ်နောက်ဆုံးမိနစ်မှာဒါနာချင်းချင်းပိုမှာနောက်ဆုံးမိနစ်အစွန်စကမှာရရှိတဲ့ penalty ကိုလည်းမရရှိလိုက်တာကအယံနဲ့တာလားတကယ်တမ်းမှာဒီတေရလက်ထက်ဆိုင် Liverpool ကအနိုင်ရတဲ့နယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျကိုကျော်မျိုးအသုံးသက်သွားတယ်လို့ပဲဒီပွဲမှာလေဦးသိန်းဟာအပိုင်ဂိုးသွင်းခွင့်တွေအများပြရခဲ့ပြီးတောင်မတိုက်စစ်မှု Louis Diaz ဂိုးသွင်းမတည်ကြတာကြောင့်လေဦးသိန်းအနိုင်မရခဲ့တာလို့ပြောရမှာဖြစ်ပါတယ်ဒါပေမဲ့အငင်းပွားစရာတစ်ခုကတော့ပွဲပြီးကနေမှ Man City ကဒိုကူ penalty area ထဲမှာဘောလုံးဖြတ်တာမှာ McAllister ကိုကံပြီးခဲ့ပေမဲ့ဒိုင်းနေက penalty မပေးခဲ့တာပ
ါ But this is a clear foul But
Unni Bia Yasin Clock ကတော့ဒါက penalty ဆိုတာရှင်းတယ်ဆိုပြီးပြောလိုက်ပြီးတော့ဒါကို VAR ဒိုင်းနေကဘာကြောင့် penalty မဟုတ်ဘူးလို့ထင်ရတာလဲဆိုပြီးတော့မချေမနှက်မေးခွန်းထုတ်လိုက်ပါတယ
် Why would the guy in this video ask you just think I think that's not clear and obvious What must you have for
VR studio တွေမှာရှိနေတဲ့သူတွေကဒါကို penalty မဟုတ်ဘူးလို့ဘာကြောင့်ထင်နေတာလဲအဲ့ဒီသူတွေကဒါကိုမှ penalty မဟုတ်ဘူးလို့ထင်နေတယ်ဆိုရင်သူတို့တွေနေလဲစားဘာတွေစားခဲ့ကြတယ်လဲတော့မသိဘူးကျွန်တော်စိတ်ဆိုးလို့ပြောတာမဟုတ်ဘူးဒါကဖြစ်သွားတဲ့အခြေအနေပါဒါပေမဲ့ကိစ္စမရှိပါဘူးကျွန်တော်တို့ဒီနေ့ကစားပုံကိုကျွန်တော်အရင်သဘောကျပါတယ
်ဆိုတော့ဒီပေါ်မှာ penalty ပေးတယ်ပေးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုကျော်မျိုးရဲ့အမြင်ကရောဘယ်လိုပါလဲ
ပွဲပြီးရန်ဒီမှာ Man City တောင်ပန်ကစားသမားဒိုကူကပုံပြန်ပြီးတော့ဘောလုံးကိုဆင်းထုတ်ရမှာဒီမက်အလစ်စတာကလည်းဝင်နေဒီရင်ဘက်ကိုထိသွားတယ်အဲ့တော့လီဗာပူးနီးပြကလော့ကပယ်နယ်တီပေးတင်တယ်လို့သူကဒိုင်လူကြီးကိုပွဲပြီးပါအကြီးအကျယ်ဒေါသထွက်ပြီးဆိုဆော့ကတက်တော့တွေ့ရတယ်တကယ်လည်းပေးတင်တယ်ဗျဘာကြောင့်အိုလီဗာမပေးရလဲဆိုတော့ဟောမပြောတော့ဘူးခင်ဗျဒီအနေသားကပေးကိုပေးရမယ်ပယ်နယ်တီပေးကိုပေးရမယ်အနေသားပဲခင်ဗျအဲဒါကိုလည်းကျွန်တော်ပရီးမီးယားလိဒိုင်လူကြီးဟောင်းမက်ကလင်တန်ဘက်ကလည်းအဲဒါကပယ်နယ်တီပါလို့သူ့ရဲ့ဟိုစောင်းပွားမှာရေးသားပေါ်ပြလာတော့ကျွန်တော်ဖတ်လိုက်ရပါတယ်။တကယ်လဲကျွန်တော်အမြင်ပါလဲဒါကပယ်နယ်တီပေးတင်တယ်လို့မြင်တယ်။လီဗာပူးအဲ့ဒီပယ်နယ်တီကိုမရလိုက်တော့ကတော်တော်လေးကန်ဆိုးတော့ပဲကွာ။တကယ်လို့အဲ့ပယ်နယ်တီသာရသွားပြီးတော့2-1နဲ့နိုင်သွားမယ်ဆိုရင်အဲဘာပဲပြောပြောမန်စီးတီးကို အမတ်အတာရသွားမှာတော်တော်လေးအမတ်အတာရသွားမယ်အာလီဗာပူးက66ပြတ်သွားပြီးတော့မန်စီးတီးက66နှစ်နဲ့ဆိုတော့၄မှတ်တော့ကွာသွားမယ်အနေထားမှာအာလီဗာပူးရဲ့ချန်ပီယံဖြစ်ဖို့ကတော်တော်လေးအားတာပါလေအဲ့ဒီပယ်နယ်တီကလီဗာပူးအတွက်တော့တော်တော်လေးကိုနစ်နာလုံးနဲ့ပယ်နယ်တီမရရှိမှုပဲလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
အခုလိုလီဗာပူးနဲ့မန်စီးတီးတို့တင်ချထားတဲ့အတွက်အာဆနယ်နဲ့လီဗာပူးက66လေးမှတ်စီနဲ့ပထမနဲ့ဒုတိယနေရာမှာရှိနေပြီးတော့မန်စီးတီးက63မှတ်နဲ့တတိယနေရာမှာရှိနေပါတယ်ဆိုတော့ဒီ3သင်းထဲမှာဒီနှစ်ပရီးမီယာလိဂ်ချန်ပီယံဖြစ်ဖို့အတွက်ဘယ်အသင်းကအလားအလာအကောင်းဆုံးရှိနေပါသလဲဒီဘက်တင်ချထားတဲ့အတွက်ကြောင့်မလို့ချန်ပီယံဖြစ်ဖို့ဘယ်အသင်းကပိုအလေးတာသွားတယ်လဲဆိုတော့ဘယ်အသင
So Arsenega Lalonzema go quatra janne zyate so yet in it so we may. Arsenega Puenja de Gazayame, Man City ne Arsene Pue Pia Roli Yibala, eh? Tonoro Dia di Ma champion people are Libabuga or not a piatani, eh? Abi Mele, Man City go, General Veroma Shotolumiao.
ရုမနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ရုရှားဘောလုံးသတင်းဟာလာမယ့်ခြေစမ်းပွဲမှာကစားမယ့်ရုရှားအသင်းဝတ်ဆောင်စစ်ကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကကြေညာလိုက်ပါတယ်။ကောင်းသောအေဂျက်အားကစားကုမ္ပဏီကရုရှားအသင်းနဲ့စာချုပ်ကိုရက်ဆိုင်လိုက်ပြီးတဲ့နောက်မှာရုရှားအသင်းဟာလာမယ့်ဆာဗီးယားနဲ့ပါရာဂွေးအသင်းတွေနဲ့ခြေစမ်းပွဲတွေကစားဖို့ရှိနေတဲ့ပွဲတွေမှာကစားဖို့အတွက်သူတို့အ ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဂျာမနီအကူအညီကုမ္ပဏီဖြစ်တဲ့ Aides ကရုရှားဘောလုံးသင်းနဲ့စာချုပ်ကိုဖျက်သိမ်းခဲ့တာပါ။ဒါပြင် Aides ကုမ္ပဏီကရုရှားမှာရှိတဲ့သူတို့ရဲ့ Aides ဒိုးဆိုင်တွေကိုလည်းပိတ်ပစ်ခဲ့တာဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ရုရှားသင်းတွေကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ဥရောပဘောလုံးအဖွဲ့ချုပ်တို့ကဒီစစ်ပွဲစတင်ခဲ့တဲ့2022ကတည်းကနိုင်ငံကပြိုင်ပွဲတွေကိုဝင်ဝဲပိတ်ပင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆွစ်ဇာလန်နိုင်ငံမှာကျင်းပခဲ့တဲ့ Engadin Nation C Marathon ပြိုင်ပွဲကိုတော့ပြီးခဲ့တဲ့ Manchester City ကကျင်းပခဲ့ပါတယ်။ပြိုင်ပွဲဝင်တဲ့သူတွေဟာစီးနှင်းတွေတစ်ဖွဲ့ဖွဲ့ကျနေတဲ့ကြားမှာပဲထင်းယူတော်တွေတောင်ကုန်းအစင်းတက်တွေကိုဖျက်ပြီးတော့ဒီပြိုင်ပွဲကိုဝင်ပြိုင်ခဲ့ကြတာပါ။ဒီပြိုင်ပွဲမှာတော့အမျိုးသမီးဘက်မှာပြင်သစ်နိုင်ငံက Melbury ကအနိုင်ရခဲ့ပေမဲ့သူမဟာပြိုင်ပွဲမှာသုံးဖို့ခွင့်မပြုထားတဲ့ Fluoride ပါတဲ့ဖျောင်းတစ်မျိုးကိုနင်းလျှောသီးတဲ့ဟာမှာသုံးခဲ့တာကြောင့်ပယ်ခံခဲ့ရပါတယ်။ဒါကြောင့်သူ့နေရာမှာအင်ရှင်ဆွစ်ဇာလန်နိုင်ငံက Juliana Baro ကအနိုင်ရတဲ့သူဖြစ်လာခဲ့ပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားခဲ့ပါတယ်။အမျိုးသမီးဘက်မှာတော့ Italy က Federica Sanfilippo ကဒုတိယရခဲ့ပြီးတော့ Switzerland က Carlavolo ကတတိယရသွားခဲ့ပါတယ်။မြန်မာဘက်မှာတော့နော်ဝေးနိုင်ငံကမန်ဂါဟာဂါကသူနဲ့တနိုင်ငံနဲ့သားသောမတ်ဘိုချာ UN စင်ကို 9.8 စက္ကန့်အသာနဲ့ကတ်ပြီးတော့အနိုင်ရသွားခဲ့ပြီးတော့တတိယနေရာကိုတော့ဖိလစ်အန်ဒါဆန်ကရသွားခဲ့ပါတယ်။54ချိန်မြောက်အန်ဂါဒန်တာဝေးခီဂျန်နင်းရှော့စီမာရသွန်ပြိုင်ပွဲကိုတော့နိုင်ငံပေါင်း68နိုင်ငံကပြိုင်ပွဲဝင်တဲ့သူစုစုပေါင်း10,000ကျော်ဝင်ရောက်ရှင်ပိုင်ခဲ့တာဖြစ်ပြီးတော့ဒါဟာကမ္ဘာပေါ်ကနင်းရှော့စီပြိုင်ပွဲတွေထဲမှာဒုတိယမြောက်လူရည်အများဆုံးနှိမ့်ချောစီးပြိုင်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစည်းအဝေးကတော့ဒီလောက်ပါပဲမကြခင်မှာအစည်းအဝေးအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
ငမ်းမွန်ခေါမမှုဟာစစ်လက်နက်တစ်ခုဖြစ်လာတယ်လို့ EU ထိပ်တန်းသံတမန်ကပြောပြီးတဲ့နောက်အလူရှင်နိုင်ငံတွေအကူအညီပေးအေဂျင်စီတွေနဲ့စေတနာရှင်တွေကဂါဇာကိုကုန်းချောင်းလေချောင်းနဲ့ရေချောင်းတို့ကနေအစားအစာတွေကူညီပေးနိုင်မှုတွေဒီကနေ့ကစပြီးတော့ကြိုးပမ်းနေကြပါတယ်။အောက်တိုဘာလ9ရက်နေ့ကစခဲ့တဲ့ Israel Hamas စစ်ပွဲကြောင့်အရက်သားတွေအစုလိုက်အပြုံလိုက်တိုက်ဆုံခဲ့ရတယ်လို့ပါလက်စတိုင်းနယ်မြေမှာလူပေါင်း 1.4 သန်းလောက်ဟာငမ်းမွန်ခေါမမှုတံကိုခံလာရတယ်လို့သတိပေးမှုတွေလည်းထွက်ပေါ်နေတာပါ။မနေ့ကတော့ Cyprus ကနေဂါဇာကိုတန့်ကျင်နေရရှိတဲ့ကုညီကဲစေးပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘောတစ်စင်းထွက်ခွာသွားပြီဖြစ်ပါတယ်။မြန မြန်မာနိုင်ငံတွင်အိန္ဒိယနိုင်ငံကိုထွက်ပြေးလာသူတွေကိုအိန္ဒိယတာဝန်ရှိသူတွေကအတင်းအကျပ်နေရပြန်ပို့ဖို့ကြိုးစားနေတာဟာတာဝန်မဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းပြန်ပို့တာတွေကိုချက်ချင်းရပ်ဖို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမနီပူပြည်နယ်အတွင်း Infar Thain Thain Center မှာဖမ်းဆီးခံထားရတဲ့ထောင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုပြည်နယ်အစိုးရကနေရပြန်ပို့ဖို့စီစဉ်နေပြီးလောလောဆယ်မှာတော့အရက်ဖက်အဖွဲ့အစည်းတွေကကန့်ကွက်ထားလို့ပြန်ပို့ဖို့အစီအစဉ်ကိုဆိုင်းငံ့ထားတာပါ။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြားထွက်ပြေးသွားကြတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်ပို့ဖို့စီစဉ်နေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးဌာနကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီတရင်ပတ်တဲ့နေဆက်ဖြတ်ကျော်ဖြတ်ပြေးသွားတဲ့တပ်ဖွဲ့ဝင်ပေါင်း189ယောက်ရှိပြီဖြစ်ပါရယ်ရှင
်နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ္မာဖြစ်ပါရယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ John Bay Hansel ဖြစ်ပါရယ်ရှင်ကျမကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်။This program.